Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်မတ်လ3ရက်တောက်ကြနေ냐ပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ line meter 25 32 50နဲ့ line meter 190လို့ပြင် VOA Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနိုင်ပါလိမ့်ရှင်ကျမခွန်ညိုပါခုညပိုင်းစီစဉ်ပြီးတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမက်ခင်ပြူတွေနဲ့ကျွန်တော်ကြော်ကြော်သိမ်းကြညာမှာပါသမ္မတဒေါ်နယ်ထရမ့်ရဲ့လူတွေနဲ့ရုရှားအကြအဆက်ဆက်ဆံရာဖက်ဒရယ်စုံစမ်းစစ်ဆေးမှုတွေမှာမပတ်သက်တော့ဘူးလို့ရှင်းနေကြကပြောပါတယ်2019ခုနှစ်မှာပြပကဆန္ဒရိက္ခာအကူအညီလိုအပ်တဲ့38နိုင်ငံတဲ့မြန်မာနိုင်ငံလည်းပါတယ်ဆိုတော့ FAO ရဲ့မကြသေးခင်အစီရင်ခံစာမှာဖော်ပြထားပါတယ်ကင်ဂျုံနမ်တည်ဆုံမှုနဲ့ဆက်ဆက်ပြီးဖန်ထားတဲ့မြောက်ကိုရီးယားနိုင်ငံသားကိုအထောက်အထားမခိုင်းလို့ပြန်လွှတ်ပေးလိုက်ပါပြီဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမှာခင်ဗျာ
အခုညနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့မြန်မာတပြည်လုံးအပြစ်ရစဲရေးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးနဲ့ညှိနှိုင်းနေတာတိုးတက်မှုရှိလာပါပြီလား
ဒီကိုချက်ကိုဆွေးနွေးတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်ရင်းနှီးကြိုးပမ်းနေတဲ့ညှိနှိုင်းဆွေးနွေးပြီးတော့နောက်ဆုံးမှာနှစ်ဖက်လက်ခံနိုင်တဲ့အချက်ကိုချက်အဲ့ဒါကိုတော့မူဝါဒသဘောတူညီရရှိတယ
်သမရာယုံဝန်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးဖို့ရှိသလိုရခိုင်ရေးကုလသမဂ္ဂစုံစမ်းစစ်ဆေးဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေတာကမ္ဘာတော်ရိုင်းသတော်ဝါတွေကာကွယ်စောင့်ရှောက်ရေးနေအထိတ်မှလှုပ်ရှားမှုနဲ့ထိုင်းနိုင်ငံကတိမ့်နဲ့ချီတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအတွက်လေယာဉ်နဲ့ဖြစ်စေကားနဲ့ဖြစ်စေတရားဝင်ဝင်ထွက်သွားလာနိုင်မဲ့တပ်တေခံကပ်ပြားတွေထုတ်ပေးနေတဲ့အခြေအနေကိုလည်းပြောပြပေးသွားမှာပါဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ့်တဲ့မက်ခင်ဖြူထွေတို့ကြီးညာပါမယ်ရှင်
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေပေါ်ဖက်ဒရယ်ဆိုရရဲ့ဘယ်လိုစုံစမ်းစစ်ဆေးမှုမျိုးမှမဆိုပါဝင်လို့ဆောင်တာမျိုးမလုပ်တော့ဘူးလို့ရှင်းနေချုပ် Jeff Sessions ကပြောလိုက်ပါတယ်။ဂျာတာဘင်းနီကသတင်းစာရှင်းလင်းပွဲတစ်ခုတွင် Sessions ကလည်းလို့ပြောတော့တာပါ။သူဟာထက်လူတော်အမတ်ဒူအနေနဲ့ရောထရမ့်ရဲ့မဲဆွယ်စည်းဝေးအဖွဲ့မှာပါဝင်သူဒူအနေနဲ့ပါအမေရိကန်ပြည်ထောင်စုဆိုင်ရာရုရှားသံတမန်ကြီး Sergey Kislyak နဲ့ရွေးကောက်ပွဲမှာတိုင်ခင်နှစ်ကြိမ်တွေ့ဆုံခဲ့ပေမဲ့အဲ့ဒီအချက်ကိုသူ့ကိုခံထားရေးဂျာနာစစ်ဆေးပွဲအတွင်းခြံထားခဲ့တယ်လို့ဝါရှင်တန်ပို့သတင်းစာကဖော်ပြပြီးတဲ့နောက်သတင်းစာရှင်းလင်းပွဲလုပ်ပြီးပြောတာပါလှည့်စားဖို့ရည်ရွယ်ချက်နဲ့ဘသူကမှမပြောခဲ့သလိုအဲ့ဒီအချိန်ကမေကွန်ကိုသူနားလေတဲ့အတိုင်းယူသားမှန်ကန်စွာဖြေဆိုခဲ့တယ်လို့ Sessions ကသတင်းတော့တွေကိုပြောပါတယ်ရုရှားသံတမန်ကြီး Kislyak နဲ့ဆူဒန်လက Republican နိုင်ငံလုံးဆိုင်ကြီးလာခံမှာပထမတစ်ကြိမ်စက်တင်ဘာလကသူ့ရဲ့လွှတ်တော်ရုံးခန်းမှာတစ်ကြိမ်တွေ့ဆုံခဲ့တာတွေဟာလက်နက်ကင်တပ်ဖွဲ့များဆိုင်ရာအထက်လွှတ်တော်ကော်မတီဝင်တဦးရဲ့တာဝန်တစ်စီးတစ်ပိုင်းအရတွေ့ဆုံခဲ့တာဖြစ်ပြီးတခြားသံတမန်အများပြားလည်းအဲ့ဒီလိုတွေ့ကျင်ကြတာပါပဲလို့ Sessions ကပြောပါတယ်
အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးအသုံးစရိတ်ကိုတွန်းမြင့်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။အမေရိကန်မှာစလုပ်ခဲ့မှုတို့များတွေတဲ့ကုန်ကြမ်းစီအများဆုံးစစ်သင်္ဘောကြီးတည်ဆောက်နေတဲ့ဗာဂျီးနီးယားပြည်နယ်ကသင်္ဘောချင်းကိုမနေ့ကသွားချိန်မှာသမ္မတထရမ့်ကအဲ့ဒါလို့ပြောတာပါ။ခက်မှန်းခဲ့တာထက်ကုန်ကြမ်းစီပိုများပြီးပြီးဖို့လဲကြန့်ကြာနေတဲ့ဒီဒေါ်လာ 12.9 ဘီလီယံတန် US Gerald Ford သင်္ဘောကိုဒီစစ်ကြကင်ဝစ်ပြီးတော့အုပ်ထုပ်ဆောင်လာတဲ့သမ္မတထရမ့်ကလှည့်လည်ကြည့်ရှုပါရယ်။သင်္ဘောကိုဒီနှစ်ကုန်ပိုင်းမှာရေချနိုင်မယ်လို့ခန့်မှန်းထားတာပါ။အင်္ဂလိပ်ညကကွန်ဂရက်စ်တော်မှာမိကုံးပြောရမှာတော့အမေရိကန်ပြည်ထောင်စုလုံခြုံစေဖို့စစ်ပွဲတွေမဖြစ်အောင်ကာကွယ်ပေးနေတဲ့အမေရိကန်စစ်တပ်ကိုသူတို့လိုအပ်တဲ့စစ်လက်နက်ကိရိယာတွေတက်ဆင်ပေးရမယ်လို့ထရမ့်ကပြောသွားပါတယ်။သင်္ဘောပေါ်ကိုလက်ပတ်ကြည့်ရှုချိန်အတွင်းရေတက်သင်္ဘောသားတွေဒီစစ်ဘက်ခေါင်းဆောင်တွေနဲ့လည်းသမ္မတထရမ့်တွေ့ဆုံခဲ့ပါတယ်ရှင်။
အမေရိကန်ဒုတိယသမ္မတမိုက်ပန်ဆာအင်ဒီယားနားပြည်နယ်ဥချိုရီမှုဖြစ်ချိန်ကအစိုးရအလုပ်ကိစ္စတွေကိုကိုယ်ပိုင်အီးမေးလ်အသုံးပြုပြီးဆက်သွယ်ပြောဆိုတာတွေမကြာခဏရှိခဲ့ပါတယ်။အရေးကြီးပွဲရှိတဲ့ကိစ္စရပ်တွေကိုသူ့ရဲ့ထိတ်တန့်အကြံပေးတွေနဲ့ဆက်သွယ်ပြီးတိုင်ပင်ပြောဆိုတာမှာသူ့ရဲ့ကိုယ်ပိုင် AOL email account ကို fans ကအသုံးပြုခဲ့တာပါ။အများပြည်သူသိရှိအောင်ထုတ်ပြန်ပေးဖို့ Indianapolis Star သတင်းစာကတင်ပြတောင်းခံခဲ့တာကြောင့်ထုတ်ပြန်ပေးတဲ့ email တွေထဲမှာအခုလိုတွေ့ရတာပါ။အစိုးရတာဝန်ရှိသူတွေကိုယ်ပိုင် email အသုံးပြုတာကို Indiana ပြည်နယ်ဥပဒေမှာပိတ်ပင်တားမြစ်ထားတာမရှိပါဘူး။ဒါပေမဲ့လည်းအကြံဖက်ဝါဒဆိုတဲ့တိုက်ခိုက်မှုတွေကိုပြည်နယ်အနေနဲ့တုံ့ပြန်လှုပ်ဆောင်တဲ့ကိစ္စမျိုးအပါအဝင်လူမျိုးရေးပိုင်းဆိုင်ရာတွေကို fans ကကိုပန် email အသုံးပြုပြီးပြောဆိုခဲ့တယ်လို့ star သတင်းစာကရေးပါတယ် fans ရဲ့အဲ့ဒီကိုပန် email ကိုပြီးခဲ့တဲ့နှစ်နွေရာသီကခိုးယူခံခဲ့ရတယ်လို့လည်း star သတင်းစာကဖော်ပြပါတယ်အရင်တုန်းကအုပ်ချုပ်ရေးမှုတွေလိုပဲ mike pence ကလည်းအင်ဒီယားနားပြည်နယ်အုပ်ချုပ်ရေးမှုတာဝန်ယူချိန်အတွင်းပြည်နယ်ဆိုရ email ရောသူ့ရဲ့ကိုပန် email ကိုပါအသုံးပြုခဲ့ကြောင်း email ကိုထိမ့်သိမ်းအသုံးပြုတာမှအင်ဒီယားနားပြည်နယ်ဥပဒေကိုအုပ်ချုပ်ရေးမှု fans ကအပြေအဝလိုက်နာခဲ့ကြောင်း fans ရဲ့ယုံကကြာသာပတိနှင့်ထုတ်ပြန်ချက်တစ်ခုထဲမှာပြောထားပါတယ်ကိုယ်ပိုင်အီးမေးလ်နဲ့ဆာဗာတွေကိုအသုံးပြုတဲ့ကိစ္စဟာနိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ရဲ့သမ္မတရွေးကောက်ပွဲမဲဆွယ်စည်းဝေးကာလတခြားအကြီးအကျယ်ပြဿနာတက်ခဲ့တဲ့ကိစ္စဖြစ်ပါတယ်
ရင်းမင်းနိုင်ငံတောင်ပိုင်းမှာအယ်ခိုင်ဒါအဖွဲ့ရဲ့ပစ်မှတ်တွေလို့ယူဆတဲ့နေရာတွေကိုအမေရိကန်စစ်ဘက်ကဒုတိယမြောက်ရဲ့စက်တိုက်လေကြောင်းကနေပြီးတော့တိုက်ခိုက်တယ်လို့ရင်းမင်းတာဝန်ရှိသူတွေနဲ့မျက်မြင်တွေကပြောပါတယ်။ရှက်ပွဲပြည်နယ်ဝါရီယက်ရှ်ဘမ်အရက်မှာဒီကနေ့အာယုန်တက်ချိန်ပစ်မှတ်ထားတိုက်ခိုက်တဲ့အထက်အယ်ခိုင်ဒါခေါင်းဆောင်တို့ရဲ့နေအိမ်လဲပါတယ်လို့ရင်းမင်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီပြည်နယ်နဲ့ကက်လျက်အဗျံပြည်နယ်မှာလည်းတိုက်ခိုက်ပါတယ်။ဒီတိုက်ခိုက်မှုအတွင်အရက်သားတိုက်ခိုက်သေဆုံးတာတွေရှိတယ်လို့ဒေသခံတွေကပြောပြီးအမေရိကန်တာဝန်ရှိသူတွေဘက်ကတော့အခုနောက်ဆုံးတိုက်ခိုက်မှုတွေအပေါ်ဗမတ်ချမ်းမှမပေးသေးပါဘူး။တိတ်ကိုကြောက်ဖို့ကောင်းတဲ့ညပါပဲလို့ဒီကနေ့အစောပိုင်းတိုက်ပွဲမြင်ကွင်းကိုဒေသခံတို့ကပြင်းထန်သတင်းဌာနကိုပြောပါရယ်။အစိုးရအုပ်ချုပ်ရေးလွှတ်နေတဲ့ရင်းမြင်ပိုင်တဲ့နေပြည်တော်ကမှအခြေစိုက်ပြီးအယ်ခိုင်ဒါအဖွဲ့ဟာအမေရိကန်နဲ့မဟာမိတ်တွေကိုတိုက်ခိုက်ဖို့စီစဉ်လှုပ်ဆောင်နေတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါရယ်ရှင်။
Bio American တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တောက်ကြညဘက်တရုံတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။2019ခုနှစ်အတွင်းပြင်ပကစန္ဒယိခါအကူအညီလိုအပ်တဲ့နိုင်ငံပေါင်း38နိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်နေတာကိုကမ္ဘာစန္ဒယိခါအဖွဲ့ FAO ရဲ့မလတ်တရနေဆွဲနဲ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အထူးသဖြင့်တော့နှစ်နှစ်ဆက်တိုက်ရေကြီးတဲ့တန်ခံရတဲ့ဒေသတွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြိပခဖြစ်နေတဲ့ဒေသတွေမှာစန္ဒယိခါလိုအပ်ချက်ရှိနေတာပါ။2016ခုနှစ်တွင်မြန်မာနိုင်ငံမှာခန့်မှန်းခြေလူပေါင်း9000လောက်ရေကြီးတဲ့တန်ကိုခံစားခဲ့ကြရတယ်လို့ FAO ကပြောပါတယ်။2015ခုနှစ်ကရေကြီးတဲ့ဒဏ်ကနေတော့မှချင်းနဲ့ရခိုင်ပြည်နယ်ကအိမ်တော်စုတွေအပြည့်အဝပြန်ပြီးနလန်မထူနိုင်သေးဘူးလို့အစိုးရကစားမှထောက်ပြထားပါတယ်။ရခိုင်ပြည်နယ်မှာလူပေါင်း132,000ပတ်ဝန်းကျင်အိုးအိမ်စွန့်ထွက်ပြေးနေရပြီးကချင်နဲ့ရှမ်းပြည်နယ်တွေမှာလူပေါင်း98,000အိုးအိမ်စွန့်ထွက်ပြေးနေရတယ်လို့လည်း FAO ကပြောပါတယ်။ခမ်းမန်းကြီးလူပေါင်း36,200ပတ်ဝန်းကျင်ဟာစန္ဒယိခါလူနောက်မှုမရှိပဲအဲ့ဒီအထက်က98,000ထဲမှနည်းဟာစန္ဒယိခါတွေရေးပေါ်လူဝတ်နေတယ်လို့ FAO အစိုးရကစားမှပြောထားပါတယ်။အာရှတိုက်မှာစန္ဒယိခါမလုံလောက်တဲ့နိုင်ငံ၈နိုင်ငံရှိတယ်လို့ FAO အစိုးရကစားမှဖော်ပြထားပြီးမြန်မာနိုင်ငံနဲ့အတူဆီးရီးယား၊မြောက်ကိုရီးယား၊ယီမင်၊အာဖဂန်နစ္စတန်၊အီရတ်၊လစ်ဗျားနဲ့ပါကစ္စတန်နိုင်ငံတို့ပါဝင်ပါတယ်
။မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေထူအမေခွဲအကူကင်ဂျုံနမ်အသက်ခံရမှုနဲ့ဆက်ဆက်ပြီးမလေးရှားရဲကထိန်းသိမ်းထားတဲ့တဦးတည်းသောမြောက်ကိုရီးယားနိုင်ငံသားကိုဒီကနေ့ပြန်လွှတ်ပေးလိုက်ပါတယ်။ပြည်ပင်ချမ်းမြင့်ထားတဲ့အာယုံကျော်ကိုထိခိုက်စေတဲ့အစိတ်သုံးပြီးတိုက်ခိုက်ခဲ့တဲ့လောက်ရက်ကိုမလေးရှားကပြစ်တင်ရှုံချထားတယ်လို့လက်တယ်တရားခံကိုတရားဝင်နဲ့အညီစီရင်မယ်လို့လည်းအခိုင်အမာပြောထားပါတယ်။ကင်ဂျုံနမ်တည်ဆုံပြီး၄ရက်အကြာဖေဖော်ဝါရီလ18ရက်နေ့ကထိန်းသိမ်းခံထားတဲ့ region 2ကို၄ရက်ပြန်ပို့ဖို့လွေမှုကြီးကြပ်ရေးကိုလွှဲပြောင်းပေးလိုက်တာပါဒီတက္ကသိုလ်မှုမှာ region 2ကိုယ်တိုင်ပါဝင်ပတ်သက်နေတယ်လားဆိုတာကိုမလေးရှားရဲကလုံးဝမပြောပေမဲ့သူပါဝင်ပတ်သက်တဲ့တပ်သေးအထောက်အထားမရှိတဲ့အတွက်ပြန်လွှတ်ပေးတာဖြစ်တဲ့အကြောင်းမလေးရှားရဲချုပ်ခါလစ်အဘူဘေကာကတောက်ကြနေမှာဒီကနေ့တောက်ကြနေမှာအတည်ပြုပြောပါတယ်region 2မှာတရားဝင်ခီးသွွားအထောက်အထားတွေမရှိတာကြောင့်ပြန်ပို့တာဖြစ်တယ်လို့မလေးရှားရဲရှင်နေချုပ်မိုဟာမက်အပန်ဒီအလီကပြောပါတယ်ဆက်ပြီးဖန်ထားတဲ့ဒီအင်ဒိုနီးရှားနဲ့ဗီယက်နမ်အမျိုးသမီးနှစ်ဦးကိုတော့ဖေဖော်ဝါရီလ17ရက်နေ့ကကွာလာလမ်ပူလေးစိတ်မှာဒီကင်ဂျုံနမ်ကိုတတ်မှုနဲ့တရားစွဲဆိုထားပြီးဖြစ်ပါတယ်ရှင
် Saudi bin Salman bin Abdulaziz Al Saud ရဲ့အင်ဒိုနီးရှားနိုင်ငံတမိုင်းဝင်ခီးစဉ်တွင်နိုင်ငံခြားဒေါ်လာ1ဘီလီယံဘူးယင်းနှုတ်နယ်မှုဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးကြပါတယ်ဒါပေမဲ့လည်းတာမန်အင်ဒိုနီးရှားနိုင်ငံသားတွေကတော့ဆော်ဒီအာရေဗျနိုင်ငံပေါ်သူတို့ရဲ့မကျေနပ်မှုကိုထုတ်ပေါ်ပြသကြပါတယ်။ဆော်ဒီအာရေဗျမှာလုလုံနေတဲ့အင်ဒိုနီးရှားရွှေပြောင်းလူသမားတွေအပေါ်မတရားလုပ်အနှိုင်းအထည်ပြုကျင်တာတွေဆက်ဖြစ်နေတာနဲ့ပတ်သက်ပြီးဆန္ဒပြသူအများပြားဟာဂျာကာတာမြို့တော်မှာကန့်ကွက်ဆန္ဒပြကြတာပါ။ဒါအပြင်2015ခုနှစ်ကမက်ကာအရက်မှာဟတ်ဘာသာရေးပွဲတော်မတော်တဆဖြစ်ရဲ့နှစ်ခုအတွင်းတည်ဆုံသွားတဲ့အင်ဒိုနီးရှားနိုင်ငံသားမိသားစုတွေအတွက်အရေးယူလို့ဆောင်ပေးဖို့လည်းတောင်းဆိုကြပါတယ်။မိသားစုအနေနဲ့တည်ဆုံခဲ့ကြတာနှစ်နှစ်နီးပါးကြာတဲ့အထိကျန်းရေးသူမိသားစုတွေဟာဘယ်အစိုးရစီကမှနစ်နာကြီးမရသေးပါဘူး။ဆော်ဒီဘီယံရဲ့အင်ဒိုနီးရှားနိုင်ငံအခုခီးစဉ်ဟာနန်းထိုင်စဲဆော်ဒီဘီယံတစ်ပါးအနေနဲ့48နှစ်အတွင်းပထမဆုံးသွားတဲ့ခီးစဉ်ပါ။ဆယ်မန်ဘီယံနဲ့အတူအဖို့ဝင်1500ပါကိုယ်စားလှယ်အဖွဲ့ကိုဘူဂေါနဲ့ဂျကာတာမြို့တွေမှာကော်စောနေခင်ပြီးကြိုးဆိုကြပါတယ်။ဒါပေမဲ့လည်းခီးစဉ်ရဲ့အများစုဖြစ်တဲ့မလ4ရက်နေ့ကနေ9ရက်နေ့အထိတော့ဆော်ဒီဘီယံဟာဘာလီကျွန်းမှာအလဲပတ်သွားနေမှာပါ။အင်ဒိုနီးရှားနိုင်ငံသား3000ဒီပါပြည်ပမှာအလုပ်သွားလုပ်နေကြပြီးအများအပြားကတော့ပြည်တွင်းမှာအလုပ်ကန်ရှာပါတာကြောင့်ဖြစ်ပါတယ်။ဆော်ဒီမှာအင်ဒိုနီးရှားနိုင်ငံသားအလုပ်သမားအရေးတွင်းနဲ့ပတ်သက်ပြီးတော့ခမန်းချက်တွေကတော့အမျိုးမျိုးထွက်နေပါတယ်ခင်ဗျာ
။အမေရိကန်ရဲ့ဝေထင်ဒရုန်းယာဉ်ကနေတိုက်ခိုက်ကြလို့ယူဆတဲ့ဖြစ်ရပ်တစ်ခုအတွင်းတာလီဘန်အထက်တပ်မှုတွေသေဆုံးသွားတယ်လို့တာလီဘန်အကြီးအကဲတာဝန်ရှိသူတွေကပြောပါရယ်။ အဲ့ဒီတက်မှုဟာသူတို့ဖမ်းချတဲ့အမေရိကန်ကြီးတက်တက်ချက်ကြီးဘိုယီဘတ်တဲကိုပြန်လို့မပေးခင်အာဖဂနစ္စတန်ကိုပြန်မလာနဲ့လို့ပြောခဲ့သူဖြစ်တယ်လို့ဆိုပါတယ်လူငယ်ရဲ့၃နှစ်ကအမေရိကန်စစ်ဗန်နဲ့တာလီဘန်အဖွဲ့အစည်းအချင်းသားလဲလှယ်ရေးအစီအစဉ်တစ်ခုနဲ့တက်ကြွကြီးဘတ်တဲကိုပြန်လုပ်ပေးခဲ့တာပါ။တင်မလေအာဖဂနစ္စတန်ကအမေရိကန်တပ်ဖွဲ့တွေပဲဖြစ်ဖြစ်မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ဦးဆောင်တဲ့ Resolute Support တပ်ဖွဲ့ကပဲဖြစ်ဖြစ်ပါကစ္စတန်ဒါမှမဟုတ်အာဖဂန်နေဆက်ဒေသမှာဒီကြာသပတေးနေ့ကဘယ်လိုတိုက်ခိုက်မှုမျိုးမှမလုပ်ခဲ့ဘူးလို့အမေရိကန်စစ်ဘက်က VOA ကိုဒီကနေ့ပြောပါရယ်။တာလီဘန်တပ်မှူးကွာရီအဗ်ဒူလာမာရက်ဟာဒီကြာသပတေးနေ့ကပါကစ္စတန်နဲ့ဆက်ဒီအာဖဂန်အရှေ့တောင်ပိုင်း Coast ပြည်နယ်မှာအမေရိကန်ဒုံးကျည်ကြောင်းလို့တာလီဘန်တွေယူဆတဲ့တိုက်ခိုက်မှုအတွင်းသေဆုံးသွားသူနှစ်ဦးထဲမှာပါတယ်လို့တာလီဘန်သတင်းရင်းမြစ်တွေကဒီကနေ့အတည်ပြုပါရယ်သူတို့တိုက်ခိုက်တာမဟုတ်ဘူးလို့အမေရိကန်စစ်ဘက်ကဒီကနေ့ပြောတာကြောင့်စစ်သွေးကြွတွေပဲလို့သေဆုံးသွားတယ်ဆိုတာရှင်းရှင်းလင်းလင်းမရှိပါဘူးတက်ချက်ကြီးဘတ်တဲကိုတာလီဘန်တွေက9နှစ်နီးပါးဖမ်းဆီးထားပြီးတဲ့နောက်ဂွာဒါနာမိုအချင်းစခန်းမှာဒီအမေရိကန်ဖမ်းထားတဲ့တာလီဘန်စစ်သွေးကြွ9ဦးနဲ့အပြန်အလှန်လဲလှယ်ပြီးလွတ်ပေးခဲ့တာပါရှင်
။ဇင်ဘာဝေနိုင်ငံတောင်ပိုင်းနဲ့နောက်တောင်ပိုင်းမှာရေလွှမ်းမှုတာကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလကတည်းကဆိုရင်လူပေါင်း146ယောက်သေဆုံးခဲ့ရပြီးလူ2000နီးပါးအိုးအိမ်မဲ့ဖြစ်နေပါတယ်။ရေကြီးတဲ့ဒဏ်ကြောင့်ပျက်စီးဆုံးရှုံးတာတွေကိုပြန်ပြီးတိစောက်နိုင်ရေးနိုင်ငံတကာအသိုင်းအဝိုင်းကအကူအညီပေးကြဖို့ဗန်နာငွေအားနည်းနေတဲ့ဇင်ဘာဝေအစိုးရကပန်ကြားနေပါတယ်။လမ်းတွေတံတားတွေကိုရိတိုက်စားသွားတာကြောင့်တချို့လူနေဒေသတွေဟာသူတို့အနီးအနားကအရက်တွေနဲ့အဆက်အသွယ်ပြတ်တောက်ကုန်တယ်လို့ဇင်ဘာဝေတာဝန်ရှိသူတွေကပြောပါတယ်။ဇင်ဘာဝေနိုင်ငံမှာမိုးကောင်ရေရှားရာသီနှစ်ကြိမ်ကျုံခဲ့တာကနေပြန်ပြီးနလန်ထူဆရှိနေချိန်မှာပဲအခုရေကြီးလိုက်တာကြောင့်ကောက်ပဲတိနှံတွေပျက်စီးကုန်မြန်ပါတယ်။တချိန်ကတောင်အာဖရိကရဲ့စပကြီးဖြစ်တင်စားခေါ်ဆိုခံခဲ့ရတဲ့ဇင်ဘာဝေနိုင်ငံဟာကလေးငယ်တွေအာဟာရချို့တဲ့ပြဿနာကို15နှစ်အတွင်းအဆိုးရွားဆုံးရင်ဆိုင်နေရတယ်လို့ကလေးငယ်များဆိုင်ရာကုလသမဂ္ဂရန်ပုံငွေအဖွဲ့ UNICEF ကပြီးခဲ့တဲ့နှစ်ကပဲပြောထားပါဗျာခင်ဗျာ
2019ခုနှစ်မလ3ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကုကြကြသိန်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးသွားတာပါအခုကစပြီးနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေဆက်သွင်းမေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားပါမယ်ငြိမ်းချမ်းရေးကော်မရှင်နဲ့အပြည့်ရစာချုပ် NCA လက်မှတ်မထိုးသေးတဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ကိုယ်စားလှယ်ဖွဲ့တို့ဒီကနေ့ဆွေးနွေးခဲ့တာမှာ UNFC ဘက်ကတင်ပြထားတဲ့အဆိုပြုချက်တွေကိုမူအားဖြင့်သဘောတူညီချက်ရခဲ့ပါပြီ။အသေးစိတ်ဆက်ပြီးညှိနှိုင်းမှုသဘောတူထားသလိုငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သင့်ပါဝင်တိုက်တဲ့အဖွဲ့အစည်းတွေပါဝင်နိုင်ရေးကြိုးပမ်းသွားဖို့နဲ့21ရာစုပင်လုံးကိုပါဝင်တက်ရောက်နိုင်ရေးညှိနှိုင်းဆောင်ရွက်သွားဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့ညီညွတ်ရေးကော်မရှင်နဲ့အပြည့်ရစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့ဟာဒီကနေ့ရန်ကုန်မြို့အမျိုးသားပြည်နယ်တင့်ပြည့်ရေးနဲ့ညီညွတ်ရေးဗဟိုဌာနမှ UNFC ဘက်ကတင်ပြထားတဲ့အချက်၉ချက်ကိုဆက်လက်ဆွေးနွေးခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာအချက၉ချက်အပေါ်မူအားဖြင့်သဘောတူညီချက်ရခဲ့ပြီးအစဉ်တစဉ်တလားနိုင်ပြီဖြစ်ကြောင်းနိုင်ငံတော်သမ္မတယုံပြောရေးဆိုခွင့်ရှိသူငင်းချမ်းရေးကော်မရှင်အဖွဲ့ဝင်ဖြစ်တဲ့ဦးစောထေကအခုလိုပြောဆိုပါတယ
်ဒီ၉ချက်ကိုဆွေးနွေးတဲ့အခါမှာတစ်ဖက်နဲ့တစ်ဖက်ရင်းနှီးပြုံးပုံနဲ့ညှိနှိုင်းဆွေးနွေးပြီးတော့နောက်ဆုံးမှာနှစ်ဖက်လက်ခံနိုင်တဲ့အချက်၉ချက်အဲ့ဒါကိုတော့မူအားဖြင့်သဘောတူညီရရှိခဲ့အဲ့တော့မူအားဖြင့်သဘောတူညီဆိုပြီးခဲ့တဲ့တရက်နေ့မှာနေပြည်တော်မှာနိုင်ငံတော်တာဝန်ခံနဲ့ DPN နဲ့တွေ့တယ်ကျွန်တော်တို့အစ်တစင်ထုတ်တက်မှုရရှိခဲ့ဒီကနေ့PC နဲ့အသေးစိတ်ပေါ့နော်တစ်ချက်ချင်းတစ်ချက်ချင်းမှာဆက်ဆွေးနွေးတယ်နောက်ထပ်ဟိုအဆင့်တစ်ဆင့်ထပ်ပြီးတော့တက်လန်းသွားနိုင်တယ်လို့ဒါကကျွန်တော်တို့ပြောလို့ရပါတယ
်မူအားဖြင့်သဘောတူညီချက်ရတဲ့အပေါ်မှာ UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ရဲ့ခေါင်းဆောင်ခူးဦးရေကအခုလိုပြောပါတယ
်ဒီမူအားဖြင့်သဘောတူချက်တွေကိုကျွန်တော်တို့တကယ်တမ်းလက်မှတ်ရေးထိုးနိုင်တဲ့အဆင့်ကြီးရအောင်လို့ကျွန်တော်တို့မူသဘောမဟုတ်ပဲနဲ့ပေါ့နော်တရားဝင်လက်မှတ်ရေးထိုးနိုင်ဖို့ဖြတ်ကျော်ရမယ့်အဆင့်ရှိတယ်ဆိုတာကိုဆိုလိုထားတဲ့သဘောပဲ
UNFC ကတင်ပြထားတဲ့အချက်၉ချက်မှာအစိုးရနဲ့တပ်မတော်ကတပြည်လုံးပြစ်ခတ်ရဲစဲရေးကိုစတင်ကြီးညာဖို့ပင်လုံစစ်တပ်ကိုအခြေခံပြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့အစိုးရလွှတ်တော်တပ်မတော်ကိုယ်စားလှယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရရဲ့ကိုယ်စားလှယ်နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်စတာရီပါဝင်တဲ့သုံးပွင့်ဆိုင်ဆွေးနွေးဖို့နဲ့အပြစ်ခတ်ရဲစဲရေးဆိုင်ရာစီးမင်းတပ်ပိုင်းဆိုင်ရာကျင့်ဝတ်အပြစ်ရဲစောင့်ကြည့်ရေးလုပ်ငန်းလမ်းညွှန်နဲ့တက်နေရာချထားရေးကြိုတင်သဘောတူဖို့အပြစ်ခတ်ရစဲရေးပူတွဲစောင့်ကြည့်ရေးကော်မတီမှနိုင်ငံတကာကကိုယ်စားလှယ်တွေပါဝင်ဖို့ဆိုတာတွေဖြစ်ပါတယ်ဒီချက်တွေထဲမှာအချက်၃နဲ့အချက်၅ဖြစ်တဲ့သုံးပွင့်ဆိုင်ဆွေးနွေးရေးနဲ့အပြစ်ခတ်ရစဲရေးဆိုင်ရာစီးမင်းတပ်ပိုင်းဆိုင်ရာကျင့်ဝတ် အပြည့်ရစောင့်ကြည့်ရေးလုပ်ငန်းလမ်းညွှန်နဲ့တနည်းအားချထားရေးကြိုတင်သဘောတူဖို့ကိစ္စတွေကိုတော့ဆက်လက်ညှိနှိုင်းဖို့ရှိနေပါတယ် UNFC ကတင်ပြထားတဲ့အချက်တွေအနေမှာအချက်တော်တော်များများကိုတမ်ဘရော့ဘက်ကလက်မခံကြောင်းကိုဒီလ28ရက်နေ့သတင်းစာရှင်းလင်းပွဲမှာတမ်ဘရော့ကြီးကြီးလေးညှိနှိုင်းကိုကယ်ရေးမှုဗိုလ်ချုပ်ကြီးမြထုံးဦးကပြောဆိုထားပါတယ်ညင်ကြေးဖြစ်စဉ်မှာပါဝင်သင့်ပါဝင်ထိုက်တဲ့ဖွဲ့အစည်းတွေပါဝင်နိုင်ရေးနှစ်ဖက်ကြိုးပမ်းဆောင်ရွက်ဖို့နဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအစည်းအဝေးမှာပါဝင်တယောက်နိုင်ရေးအတွက်ညှိနှိုင်းဖို့တွေရှိနေတာကြောင့်27ရာစုပင်လုံကိုဒီလအတွင်းမှာကျင်းပဖို့အလားအလာနည်းကြောင်းဦးစောထေကပြောပါတယ်
။အော်ကျွန်တော်တို့လက်တလို့ညှိနှိုင်းတယ်ပေါ့နော်။ညှိနှိုင်းတယ်ဆိုကျွန်တော် EU ရဲ့နိုင်ငံရေးပါတီအစိုးရဒီဖွဲ့ချားမှာညှိနှိုင်းနေတယ်။လက်တလို့ကျွန်တော်တို့ KNU Complex ရှိတယ်။အဲ့ဒီပုံမှာလည်း KNU Complex ကိုကျွန်တော်တို့ကအဲ့ဒီချက်ကိုလည်းဖက်ပြရအောင်။အခုလောလောဆယ်တော့ညှိနှိုင်းသေးပေါ့။ညှိနှိုင်းသေးဖြစ်တယ်။မလာအတွင်းမှာတော့ကျွန်တော်တို့ကျင်းပနိုင်ဖို့အလားအလာဥပဒေပေါ်နော်ဟိုနည်းပါခိရတာအဲ့ဒီကြက်နေအဲ့ဒီကတော့ပြောလို့ရ
ဒီကနေ့ဆွေးနွေးပွဲမှာမူအားဖြင့်သဘောတူညီထားတဲ့အချက်တွေကိုနှစ်ဖက်အဖွဲ့အစည်းတွေအတွင်းပြန်လည်ဆွေးနွေးပြီးတဲ့နောက်မှာနောက်တစ်ကြိမ်အ мян ဆုံးပြန်လည်တွေ့ဆုံနိုင်ဖို့ကြိုးစားမှာဖြစ်ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ GPN တို့ဟာတရားဝင်၃ကြိမ်နဲ့အလွတ်တဘော၂ကြိမ်ဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာတော့ GPN အဖွဲ့ဘက်ကကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကကိုယ်စားလှယ်တွေမတက်ရောက်ခဲ့ပါဘူး။ပြီးခဲ့တဲ့အပတ်ကထုတ်ပြန်တဲ့ပန်ဆန်းကြေညာချက်မှာတော့ KIO နဲ့ SSPP အပါအဝင်ပြည်ထောင်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေအနေနဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပြင်ပကနေအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမယ်လို့သတင်းထုတ်ပြန်ထားပါတယ်
။တနင်္ဂနွေပြစ်ရရေးစာချုပ် NCA မှာအားလုံးပါဝင်လာရေးညှိနှိုင်းဆောင်ရွက်နေတဲ့နောက်ဆုံးအခြေအနေကိုကိုမိုးစောပြောပြသွားတာပါ။အခုရခိုင်ပြည်နယ်လူခွင့်ရေးချိုးဖောက်ခံရမှုစုံစမ်းစစ်ဆေးနေတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအတွင်းဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးရေးကော်မရှင်တွေရဲ့လေ့လာစစ်ဆေးမှုတွေဟာလွတ်လပ်ပြီးတရားမျှတမှုမရှိတဲ့အတွက်ကုလသမဂ္ဂအနေနဲ့စုံစမ်းရေးကော်မရှင်တရားဖွဲ့ပြီးရခိုင်ကိစ္စကိုတည်ထက်စုံစမ်းစစ်ဆေးပေးဖို့ပြည်ပလူခွင့်ရေး73ဘွဲ့ကကုလသမဂ္ဂလူခွင့်ရေးကောင်စီကိုတောင်းဆိုလိုက်ပါတယ်။မြန်မာအစိုးရအနေနဲ့ကတော့ရခိုင်ကိစ္စမှာစုံစမ်းစစ်ဆေးနေဆဲဖြစ်ပြီးလူခွင့်ရေးချိုးဖောက်တဲ့အထောက်အထားတွေတွေ့ခဲ့ရင်ကျူးလွန်သူတွေကိုအရေးယူသွားမှာဖြစ်တဲ့အကြောင်းမြန်မာသမ္မတရုံးကတုံ့ပြန်ထားပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝေအောင်ကပြောပြမှာပါရှင
်အခိုင်မြောက်ပိုင်းဒေသကစိုးရိမ်ပွဲလူအခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူအခွင့်ရေးကောင်စီရဲ့34ကြိမ်မြောက်ညီလာခံကနေကုလသမဂ္ဂစုံစမ်းရေးကော်မရှင်တရက်ဒါမှမဟုတ်အလားတူနိုင်ငံတကာစုံစမ်းရေးကော်မရှင်တရက်တည်ထောင်ဖွဲ့စည်းလှုပ်ဆောင်တင်တယ်လို့အဲ့ဒီလူအခွင့်ရေး73ဘွဲ့ကကြေညာချက်မှာတိုက်တွန်းတောင်းဆိုထားတာပါမြန်မာအစိုးရဟာရခိုင်မြောက်ပိုင်းဒေသကစိုးရိမ်ပွဲလူအခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့အာတိတမရှိဘူးလို့လူအခွင့်ရေး73ဘွဲ့ကြေညာချက်ထုတ်ပြန်ရမှာပါဝင်တဲ့ International Federation for Human Rights FIDH ရဲ့အာရှနယ်ပစိဖိတ်ဒေသဆိုင်ရာဒါရိုက်တာအန်ဒရီးယားဂီယိုဂတ်တာက VOA ကိုပြောပါတယ်
The Burmese government is either unable or unwilling to conduct an impartial, independent and thorough investigation.
ရခိုင်ဒေသမှာဖြစ်နေတဲ့စိုးရိမ်ပွဲလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့မြန်မာအစိုးရကအာဒီတမရှိသလိုလုပ်နိုင်စွမ်းလည်းမရှိဘူးဖြစ်နေပါတယ်။ဒုသမ္မတဦးမြင့်ဆွေခေါင်းဆောင်တဲ့ရခိုင်စုံစမ်းရေးကော်မရှင်ရဲ့လေ့လာစုံစမ်းချက်တွေပေါ်မှာလည်းယုံကြည်စိတ်ချလို့မရပါဘူး။ဦးမြင့်ဆွေကိုရင်ကစစ်ဘုတ်ချုပ်ဟောင်းတူဖြစ်တယ်လို့သူကော်မရှင်ထဲမှာလက်ရှိရဲချုပ်ရောအရင်အစိုးရလက်ထက်ကအစိုးရအရာရှိကြီးတွေပါပါဝင်ပတ်သက်နေတာမို့သူတို့ရဲ့စုံစမ်းတွေ့ရှိချက်တွေပေါ်ယုံကြည်စိတ်ချနိုင်စရာမရှိလို့ပါ။
အော်တိုဘာ9ရက်မောင်းတော်အကြမ်းဖက်တိုက်ခိုက်ရမှုနောက်ပိုင်းနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာလူအခွင့်ရေးချိုးဖောက်မှုတွေစိုးရိမ်ပွဲကြဲကြဲပြန့်ပြန့်ဖြစ်နေတယ်ဆိုပြီးကုလသမဂ္ဂအပါအဝင်လူအခွင့်ရေးအဖွဲ့တွေကထောက်ပြပြောဆိုနေတာပါ။မြန်မာအာဏာပိုင်တွေဘက်ကတော့ဖေဖော်ဝါရီ9ရက်နဲ့17ရက်နေ့တွေမှာတမရော်ကရောပြည်ထရေးဝန်ကြီးဌာနကပါရကန်ကိစ္စကိုတီးခြားစုံစမ်းရေးကော်မရှင်နဲ့ဖွဲ့ပြီးစုံစမ်းတာတွေလုပ်နေပါတယ်။ဒါအပြင်မွန်တော်တိုက်ခိုက်ခံရပြီးဒီပြဿနာကိုစုံစမ်းဖို့ရကန်ပြည်နယ်လွှတ်တော်ကနေ12ဦးပါတဲ့စုံစမ်းရေးကော်မရှင်ကို2019အောက်တိုဘာ24မှာဖွဲ့စည်းပေးခဲ့ပြီးအဲ့ဒီအဖွဲ့ထဲမှာ ANP ရကန်အမျိုးသားပါတီအဖွဲ့ဝင်ဒေကြီးသာပါနေတာမို့သူတို့ရဲ့လေလာတွေးရှိချက်တွေဟာလည်းယုံကြည်စိတ်ကြစရာမကောင်းဘူးလို့FIDH ရဲ့ Andrea Giogetta ကပြောပါတယ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ရခိုင်ရေးဆွဆွဲချက်တွေကိုမြန်မာအစိုးရကအလေးအနက်ထားကင်တွယ်ဆောင်ရွက်နေပြီးခိုင်မာယုံကြည်ရတဲ့အချက်လက်တွေတွေ့ခဲ့ရင်ကျူးလွန်သူတွေကိုအရေးယူသွားမှာဖြစ်တယ်လို့မြန်မာသမ္မတရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထေကတုံ့ပြန်လိုက်ပါတယ်
အဲဒီဆိုတဲ့ခပ်ပေါ်နေတဲ့ပတ်သက်လို့ကျွန်တော်တို့ဆိုရသည်ကိုပြောနေတဲ့တိုက်တွန်းချက်တွေကိုကျွန်တော်ကအားလုံးမသိဆုံးနဲ့ငင်းဆန်နေတာမဟုတ်အဲဒါနဲ့ပတ်သက်ပြီးကျွန်တော်တို့အလေးလေးစနစ်ထားပြီးတော့ဒီဆောင်ရွက်သွားမယ်ဆောင်ရွက်ပြီးသွားမယ်ဆိုတော့ကျွန်တော်တို့ကတိကျဝေစုစားပြီးတာဖြစ်တယ်ဆောင်ရွက်တန်းစားပြီးတာဖြစ်တယ်အဲဒီပုံမှာမှအသေးကြီးခိုင်မာတဲ့လုံလောက်တဲ့ဝင်ကြီးရလောက်တဲ့အထောက်အထားတွေ့ရှိတယ်ဆိုရင်ကျွန်တော်တို့အနေနဲ့ဒါတွေကိုဆွမလို့ဘူးအရေးကြီးတယ်ဒါကိုလည်းကျွန်တော်တို့အေဝင်ပြင်တာတာပြီးသားဖြစ်တယ်။အဲနောက်ဆုံးပြောချင်တာကတော့ဒီခါဒီကျွန်တော်တို့နိုင်ငံရဲ့စုံစမ်းစစ်ဆေးရေးစုံစမ်းစင်ညာမတီးသေးဘူး။မတီးသေးတဲ့အချိန်မှာကျွန်တော်တို့ပြင်သားတွေကိုသွားပြီးအကျဉ်းချင်းကညှိနှိုင်းနေတယ်။အဲ့မှာသွားလိုက်တော့ကျွန်တော်ပို့ပြီးတော့ရှင်းလင်းသွားမယ်
။မြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာသွားရောက်စုံစမ်းစစ်ဆေးဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းနေစေဖြစ်ပြီးမကြာခင်အဆင်ပြေတဲ့အချိန်မှာမြန်မာနိုင်ငံဘက်ကထွက်ပြေးသွားတယ်ဆိုတဲ့ရိုဟင်ဂျာဆိုသူတွေကိုသွားရောက်စစ်ဆင်မယ်လို့ဦးစောထီကပြောပါတယ်။မောင်းနှောနေမြေရှင်းလင်းရေးနဲ့ပတ်သက်ပြီးမြန်မာအစိုးရကတော့ရဲအယားရှိငယ်3ဦးကိုထောင်ဒဏ်အနည်းငယ်ချမှတ်ခဲ့တာရှိသလိုအဆင့်မြင့်အယားရှိအနည်းဆုံး3ဦးကိုရာထူးချခဲ့ပါတယ်။အော်တိုဘာမောင်းတော့အကြံဖက်မှုနောက်ပိုင်းရခိုင်ဒေသကနေရိုဟင်ဂျာ 9,000 လောက်ထွက်ပြေးသွားကြပြီးအဲ့ဒီတဲက 9,300 လောက်ဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတယ်လို့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်။2012ခုနှစ်ရခိုင်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆွန့်ခွာတင်းရှောင်နေရတဲ့မွတ်စလင်ဒုက္ခသည်ပေါင်း300,000လောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ခင်ဗျာ
။ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာပါရှင်။အခုတဘာဝတော်ရိုင်းဒရိတ်ဆန်တွေထိမ့်သိမ်းဆောင်ရှောက်ရေးဘက်ကိုအလှည့်ပေးပါဦးမယ်။တဘာဝတော်ရိုင်းတိရစ္ဆာန်တွေရဲ့ရှင်သန်မှုနဲ့ဌာနေကရင်တိုင်းရင်းသားတွေရဲ့တဘာဝတော်တောင်ရည်မြေတွေယဉ်ကျေးမှုတွေကိုကာကွယ်ထိန်းသိမ်းတဲ့အနေနဲ့တန်လွင်ငင်းချမ်းရေးဥယျာဉ်အစီအစဉ်ကိုစတင်အကောင့်ထဲပေါ်နေပြီဖြစ်တဲ့အကြောင်းဥဆောင်ကြိုပန်သူတွေကပြောပါတယ်။တန်လွင်ငင်းချမ်းရေးဥယျာဉ်အကြောင်းမှတ်တမ်းရုပ်သံတစ်ခုကိုလည်းဒီကနေ့ဖေဖော်ဝါရီလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာတော်ရိုင်းသတော်ဝါများကာကွယ်ဆောင်ရှောက်ရေးနေ့မှာထုတ်ပြန်ထားပါတယ်။မက်ခင်ဖြူတွေကအပြည့်အစုံပြောပြမှာပါရှင်။
ကမ္ဘာပေါ်ကတော်ရိုင်းတိရစ္ဆာန်တွေနဲ့ရေမြေတောတောင်တွေကိုကာကွယ်စောင့်ရှောက်ဖို့အရေးကြီးတဲ့စရာကိုမမေ့ကြဘူးဖေဖော်ဝါရီလ3ရက်နေ့ကိုကမ္ဘာတော်ရိုင်းသတ္တဝါများကာကွယ်စောင့်ရှောက်ရေးနေ့အဖြစ်နဲ့ကုလသမဂ္ဂကသတ်မှတ်ထားပြီးတော့နှစ်စဉ်နှစ်တိုင်းအသိပညာပေးမှုတွေအထိမ့်မဲ့အခမ်းအနားတွေလုပ်လို့ရှိပါတယ်ဒီနေ့မှာပဲဒီမြန်မာနိုင်ငံသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တစ်ခုဖြစ်တဲ့ကရင်သဘာဝပတ်ဝန်းကျင်နဲ့လူမှုရေးဆိုင်ရာလှုပ်ရှားမှုကွန်ရက်ခေဆန်းကတန်လွင်မြစ်ကြောတလျှောက်တိဆောက်ဖို့ကြိုးစားနေတဲ့တန်လွင်ငင်းချမ်းရေးဥယျာဉ်အကြောင်းမှတ်တမ်းရုပ်သံတစ်ခုကိုလည်းထုတ်ပြန်လိုက်ပါတယ်။ဒီတန်လွင်ငင်းချမ်းရေးဥယျာဉ်ဖြစ်မြောက်ရေးကြိုးပမ်းရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့တော့ခေဆန်းအဖွဲ့ညွှန်ကြားရေးမှူးစောပေါ်စိန်ထွားကအခုလိုပြောပါတယ
်။ဟောတဘောကသင်္ကေတရင်းနဲ့ပါတယ်။ဒီလိုလည်းကျွန်တော်တို့ဒီလိုသုံးဓာတ်ရည်ချင်းတွေကပ်တဲ့ထိသိမ်းတာပဲ။ဒီလိုလည်းနောက်တစ်ချက်ကတော့ဒီဆက်မလေးတိုင်းရတဲ့ဒီကျွန်တော်တို့ရဲ့အာဖိလင်းဒီမျိုးတွေပေါ့နော်တကယ်ကိုငင်းချရေးလက်လက်တဲ့ခါမှာပေါ်လာတာဒီကိစ္စဘဝလေးပြန်ထူထောင်ရေးလက်လာရတာလည်းအဲ့ဒါကြောင့်ပြည်ပြည်တော့အဲ့ဒါကိုအဲဒီပတ်ပေါ်ပြီးတဲ့အဲ့ဒီတော့လက်ဖြစ်တဲ့ကဲမတော်လည်းအလုံးဆက်ထားတာပေါ့နော်အဲ့ဒီတော့ခုပြောရတော့
တလွေငင်းချရေးဥယျာဉ်စီစဉ်ကိုတော့ဒီခေဆန်းအဖွဲ့နဲ့အတူဖပုတ်ခရိုင်ကရင်တစ်တော်ဌာနနဲ့ဒီခရိုင်တွင်းမှာရှိတဲ့မြို့နယ်နဲ့ကျေးရွာတွေကဒေသခံကိုယ်စားလှယ်တွေအတူတူကပူးပေါင်းပြီးတော့အကောင့်ထည့်ဖော်ဖို့ကြိုးစားနေတာပါဒီလိုကောင်ထဲပေါ်နိုင်မှုအတွက်ဒေသခံလူထုတွေရဲ့သဘောထားဆန္ဒတွေကိုတောင်းခံခဲ့တယ်လို့အများထောက်ခံမှုနဲ့တန်လွင်ငင်းချမ်းရေးဥယျာဉ်ဖွဲ့စည်းပုံမူကြမ်းတရက်ကိုလည်းရွေးဆွဲထားတဲ့အကြောင်းစောပေါ်စိန်ထွားကပြောပါရယ်လူထုတွေရဲ့ပူပေါင်းပါဝင်မှုတွေနဲ့ဒီအစီအစဉ်ကိုအောက်အောင်မြင်မြင်အကောင့်ထဲပေါ်နိုင်မှုမျှော်လင့်တယ်လို့လည်းသူကပြောပါရယ
်ဒီအစီအစဉ်ကိုဒီပြောမလဲဒီရလတ်တစ်ခုနဲ့အဥပဒေကိုသွားတာမဟုတ်ဘဲနဲ့ဒီလုပ်ငန်းစဉ်တစ်ခုနဲ့လည်းဆက်စပ်တစ်ခုနဲ့လည်းဆက်တာလို့ရတယ်လောက်ကြမယ်ခါလည်းဒီအခါမှာသင်ပြရမယ့်ဒီအဲဒီအခက်အခဲတွေပြပနာတွေရှိလို့ရှိရတယ်ကျွန်တော်တို့ကလည်းပြောမယ်အဲညီလာကျချလာကျွန်တော်တို့ကလည်းပြောမယ်ဖြူဖြူသွားတယ်ဒါပေမဲ့ဒီဖြစ်တယ်လေဒီလိုလိုလေးစီနားလည်မယ်ဒီအဘွားတိုင်းဒီဖြူဖြူလေးရတဲ့ဒီမှာခါသေးမှုတွေဒါလည်းဒီကားလည်းဆိုတာလည်းအားလည်းဆိုတာပြလာတာပဲနော်ဒီတော့လည်းဒီရေချိုင်းစီချတဲ့ကလာမှာလည်းဒီလိုအပန်းလေးလည်းဖြစ်လာတယ်ဒါကကျွန်တော်တို့ကအဲ့ဒီဒီ traffic area ပြတယ်လို့ပြောတဲ့ခါမှာမောင်ရတဲ့အရာတွေအားလည်းလူရှိပြီးကျွန်တော်တို့ဆက်လာပါမယ်
။မြန်မာနိုင်ငံမှာငင်းချင်းရဖို့အတွက်ကြိုးစားနေတဲ့အခုလိုအချိန်ခါမျိုးမှာကရင်တိုင်းရင်းသားတွေရဲ့ရင်ကျေးမှုဆိုင်ရာရှင်သန်မှုတွေကိုယ့်ရဲ့ရွာဒေသမှာငင်းချမ်းစွာရှင်သန်နေထိုင်နိုင်ရေးနဲ့သဘောပေါက်ပတ်ဝန်းကျင်ရှင်သန်တည်တံ့ရေးကိစ္စတွေကိုရည်ရွယ်ပြီးတော့အကောင့်ထဲပေါ်ကြိုးစားနေတဲ့ဒီတက်လွင်ငင်းချင်းရေးဥယျာဉ်ဟာကရင်တိုင်းရင်းသားတွေအတွက်တော့အရေးကြီးတဲ့ကြိုးပမ်းမှုကြီးတစ်ခုဖြစ်တယ်လို့လည်းစောပေါ်စိန်ထွားကပြောပါရယ်။ဒ ဒီစီစဉ်အောင်မြင်မှုအတွက်တက်ဆိုင်ရာကတာဝန်ရှိတဲ့သူတွေဒေသခံတွေနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်နေပြီးတော့ဒီနှစ်ကုန်ဒါမှမဟုတ်ရှစ်နှစ်အစောပိုင်းမှာတော့ဒီစီစဉ်အပြည့်အစုံဆောင်ရွက်နိုင်ဖို့ရည်ရထားတယ်လို့လည်းစော်ပေါ်စိန်ထွားကပြောသွားပါရရှင်
မကင်ဖြူတွေပြပြသွားတာပါရှင်အခုတခါတော့ထိုင်းနိုင်ငံအတွင်းမှာအလုပ်လုပ်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့တရားဝင်နေထိုင်သွားလာခွင့်အတွက်တက်တေခံကတ်တွေထုတ်ပေးနေပြီဆိုတဲ့အခြေအနေကိုသိကြရမှာပါထိုင်းနိုင်ငံအတွင်းကမြန်မာရွှေ့ပြောင်းအလုပ်သမား9သိန်းအတွက်ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်လုပ်ခွင့်ကတ်ရှိသူတွေကို CI ကတ်ဘယ်သူပဲဝါဖြစ်တဲ့အကြောင်းတက်တေခံကတ်ပြားကန်ဆောင်ခွင့်ရကြတော့မှာပါဒီကနေ့မတ်လ3ရက်နေ့ကစလို့မဟာချိုင်ဒေတာအပါအဝင်မြန်မာအလုပ်သမားအများစုရှိတဲ့နေရာ6ခုမှာစတင်ထုတ်ပေးနေပြီးဒီကတ်ရဲ့အသာချက်ကရွှေ့ပြောင်းအလုပ်သမားတွေဟာလေရင်နဲ့ဖြစ်စေကားနဲ့ဖြစ်စေနေရက်ကိုပြန်နိုင်ကြမှာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံမှာအလုပ်လုပ်ကြနေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံကနေလုပ်ပေးတဲ့အလုပ်လုပ်ခွင့်ကတ်ပြားပန်းရောင်ကတ်ရှိမယ်ဆိုရင်မြန်မာအစိုးရဘက်ကနေမီလူမီဝါဖြစ်ကြောင်းတက်တေကန်အထောက်ထားကတ်ဖြစ်တဲ့ CI ကတ်ကိုမတ်လ3ရက်နေ့ကနေစတင်ပြီးထိုင်းနိုင်ငံရဲ့နေရာ6ခုမှာမြန်မာအစိုးရတာဝန်ရှိသူတွေကစတင်ထုတ်ပေးနေပြီဖြစ်ပါတယ်မြန်မာရွှေ့ပြောင်းအလုပ်သမားအများစုအလုပ်လုပ်ကြနေတဲ့မဟာချိုင်ဆိုတဲ့နေရာမှာတော့နှစ်နေရာခွဲပြီးလုပ်ပေးနေတာပါမဟာချိုင်စခန်းနှစ်ကတာဝန်ခံဖြစ်တဲ့ဥမမောင်သိန်းကတော့ CI ကတ်စတင်ထုတ်ပေးနေတဲ့အခြေအနေတွေကိုပြောပြပါဗျ
။ Screen ဖတ်တယ်၊လက်ဝေယူတယ်၊ Study ဖြစ်တဲ့အဲ့ဒါနည်းနည်းလေးစတင်ကြရတာလေနည်းနည်းပါးပါးရှိရတယ်။ဒီနေ့မှစတာဘူးခင်ဗျ။နောက်ထပ်တစ်ဆိုရင်တော့လက်ပတ်သွားမယ်။လက်ရှိနေသားတော့အယောက်40လောက်တော့ထွက်နေပြီခင်ဗျ။ဒီကျွန်တော်ဝင်ထဲမှာကျတော့ပွဲစားကိုလုံးဝဝင်မခံခင်ဗျ
။ CI ကတ်လုပ်မယ်ဆိုရင်တော့သက်ဆိုင်ရာငွေသွင်းဌာနတွေကနေဘတ်ငွေ300သွင်းထားတဲ့ဘောင်ချာကိုသာယူဆောင်လာခဲ့ဖို့နဲ့ဓာတ်ပုံတင် site ဖြစ်တဲ့ဓာတ်ပုံတစ်ပုံသာယူဆောင်ဖို့အတွက်တာဝန်ရှိသူတွေကပြောဆိုခဲ့သလိုဒီကက်လုထားမယ်ဆိုရင်တော့ခရီးသွားလာမှုတွေလွယ်ကူမှာဖြစ်တယ်လို့လည်းဥမောင်သိန်းကဆက်ပြောပြပါတယ
်။ CI ဘက်ကတော့ဒီကလေးတွေကမြန်မာပြည်ကိုတရားဝင်လေရင်နဲ့တော်လောက်နေဆက်စတော်လောက်ဆိုင်းတဲ့နယ်လုံးမှာကြက်တဲ့နေရာလဲသွားလာပိုင်ခွင့်ရှိတယ်ခင်ဗျာ။ဒီ CM ဘက်ကကျွန်တော်တို့အရင်ခရမ်းရအောင်စာအုပ်ပုံစံတက်ကိုနည်းနည်းလေးပို့တာတယ်ဒီကနိုင်ငံသားဖြစ်ကြောင်းထောက်ခံချက်ထုတ်ပေးထားတဲ့ passport တပြိုးတည်းအမျိုးတမျိုးတမျိုးပေါ့ခင
်ဗျာမဟာချိုင်စခန်းတစ်ဖက်မှာတော့နေ့လယ်ပိုင်းထိလူ900ထက်မနည်းကို CI ကတ်တွေလုတ်ပေးနေပြီးအဲ့ဒီနေရာဘက်မှာတော့ပွဲစားတွေအများအပြားလာရောက်ပြီးအလုပ်သမားတွေအတွက်လာလုနေကြတယ်လို့လည်းအလုပ်သမားတူကပြောပြပါဗျ
။ပွဲစားတွေလည်းသူတို့လူခေါ်လာပြီးတော့ဆက်ဆက်ရတဲ့ family ဖြစ်သေးပေါ့နော်။သူတို့လူတွေလာလုပေးတယ်ပေါ့လာထိုင်ပြီးတော့
CI ကတ်ရှိမယ်ဆိုရင်ခရီးသွားလာမှုတွေကူနိုင်တယ်လို့လည်းမြန်မာအစိုးရဘက်ကကြေညာထားပေမဲ့ထိုင်းနိုင်ငံမှာဖမ်းဆီးခံနေရတဲ့မြန်မာလူသမားတွေရဲ့ပြဿနာကိုအစိုးရအဆက်ဆက်တာဝန်ယူမှုတွေအားနည်းခဲ့တယ်လို့လည်းမြန်မာရွှေ့ပြောင်းလူသမားရေးလှုပ်ဆောင်နေသူဦးကျော်တောင်းကဆိုပါတယ်2022ခုနှစ်တုန်းကနေရက်ပြန်မြန်မာလူသမားတွေအတွက်ဆိုပြီးထိုင်းလူသမားဝန်ကြီးဌာနကဗန့်ငွေတထောင်ကောက်ခံထားမှုနဲ့ပတ်သက်လို့လည်းနောက်ပိုင်းမှာဒီငွေနဲ့ပတ်သက်လို့ဘလို့အသုံးပြုသလဲဆိုတာရှင်းရှင်းလင်းလင်းမသိကြရတဲ့အတွက်မြန်မာအစိုးရတာဝန်ရှိသူအဆက်ဆက်ကိုတင်ပြထားခဲ့တယ်လို့လည်းဦးကျော်တောင်းကဆိုပါတယ
်2022ခုနှစ်တုန်းကထိုင်းလူသမားဝန်ကြီးဌာနကဆိုင်းမောကြီးတွေထောင်ပြီးတော့တန်းချီရှိတဲ့မြန်မာလူသမားတွေကြီးကနေအိန္ဒိယရေးဆိုပြီးတော့အလုပ်သမားတယောက်စီဘတ်တစ်ထောင်ကြီးကောက်ခံခဲ့တယ်။တန်းဘီလီယာပေါင်းမျိုးစားရှိနေတဲ့ဒီပိတ်ဆိုင်ကိုမြန်မာအလုပ်သမားဝန်ကြီးဌာနအဆက်ဆက်ကိုလေ့ကျင့်တော်တင်ပြခဲ့တယ်။တောင်းပါတောင်းပြီးတော့မှအလုပ်သမားကိုကြီးစောင့်ဆောင်ရေးနေရာဒီမှာသုံးပါလို့ကျွန်တော်ပြောလိုက်တယ်။အဲ့ဒီပိတ်ဆိုင်ကို NLD ဆိုအနေနဲ့တောင်းတယ်မကြရဘူး။သမ္မတအနေနဲ့တောင်းတယ်မကြရဘူး။အလုပ်သမားဝန်ကြီးဌာနလည်းတောင်းတာလည်းမကြရဘူ
း။လောလောဆယ်မှာတော့ထိုင်းနိုင်ငံတွင်းမှာပန်းရောင်အလုပ်လုပ်ခွင့်ကပ်ပြားကန်ဆောင်ထားတဲ့မြန်မာလူသမား9သိန်းခန့်ရှိတယ်လို့လည်းမြန်မာလူသမားဝန်ကြီးဌာနကပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တည်သူရှင်တွေတောင်းယူလို့တဲ့ဆိုရင် VOA email လိပ်စာက barmis@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်မလ3ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာသုတဆုံနဲ့အမေရိကန်တခွင်နဲ့အတူအာကာသယာဉ်မှုတွေအာကာသယာဉ်မောင်းနှင်ပြန်တားနေတဲ့အချိန်စိတ်ကိုလေ့ကျင့်ပေးမဲ့စမ်းသပ်မှုကနေလေယာဉ်မှုတွေအတွက်ပါအကျိုးပြုလာနိုင်စေမယ်ဆိုတဲ့အကြောင်း
အုံနောက်ရဲ့စဉ်းစားနေတဲ့လုံနေတဲ့ဟာပေါ်မှာမူတည်ပြီးတော့အုံနောက်ရဲ့ဆိုင်းလေးတွေကိုအလင်းရောင်နဲ့တိုက်ယူရဲဆက်ဒါလက်ထဲမှာပဲတိုက်တယ်အဲ့တော့လေးမြန်ပေါ်မှာတိုက်လို့ရအောင
်ဒီဆက်အိုဟိုင်းယိုပြည်နယ်ဂလန်သုတေသနဌာနကမြန်မာသိပ္ပံပညာရှင်ဒေါက်တာပရိသာတင်ရှင်းလင်းပြောပြချက်ကိုသိပ္ပံနဲ့ဤပညာအစည်းအဝေးမှာနားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်အခုကြားရောက်တဲ့မလာဟာအမေရိကန်ပြည်ထောင်စုရဲ့ Women's History Month အမျိုးသမီးများသမိုင်းတင်လာဖြစ်ပါတယ်။နှစ်စဉ်ဒီလကိုရောက်တိုင်းအမေရိကန်သမ္မတတိုင်းဟာအမေရိကန်အမျိုးသမီးတွေရဲ့သမိုင်းတင်အောင်မြင်မှုတွေကိုဂုဏ်ပြုကြေညာချက်တွေထုတ်ပြန်ခဲ့ကြသလိုပဲသမ္မတသစ်ဒေါ်နယ်ထရမ့်ကလည်းဗုဒ္ဓဟူးနေ့ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီနှစ်ကြာရောက်တဲ့အမျိုးသမီးများသမိုင်းတင်လာရဲ့ဆောင်ပုဒ်ကဘာပါလဲ။ဒါဘာကြောင့်ဒီမတ်လတစ်လလုံးကိုအမျိုးသမီးတွေရဲ့သမိုင်းတင်အောင်မြင်မှုတွေကိုဆင်နွှဲရတယ်လဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်ကစူးစီးတင်ပြထားပါတယ်ရှင်။You can bend but never break me, 'cause it only serves to make me more determined to achieve my final goal. We need policies that help to keep women in the workforce and to address the unique barriers faced.by female entrepreneurs and there are unique
women in the industry လုံငန်းမှာလူတိုင်းနိုင်ငံနဲ့အမျိုးသမီးစီးပွားရေးဆွမ်းဆောင်ရှင်တွေရင်ဆိုင်ရမယ့်အခက်အခဲတွေကိုဖြေရှင်းပေးမဲ့ policy တွေကိုချက်မှတ်ဖို့လိုအပ်ပါတယ်ဒါအပြင်အမျိုးသမီးတွေအနေနဲ့အလုပ်ကိုင်းတစ်ဖက်မိသားစုတာဝန်တစ်ဖက်ယူနေရတာကိုလည်းပိုးအဆင်ပြေစေနိုင်ဖို့လှုံ့ဆော်ပေးရမှာဖြစ်ပါတယ
်အဲ့ဒါကတော့သမ္မတဒေါ်နယ်ထရမ့်ကစီးပွားရေးလုံငန်းမှာအမျိုးသမီးတွေအောင်မြင်မှုအတွက်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုဝိုင်းဝန်းဖြေရှင်းပေးဖို့ကနေဒါနဲ့အမေရိကန်အမျိုးသမီးများစီးပွားရေးခေါင်းဆောင်တွေနဲ့ဆွမ်းဆောင်ပညာရှင်များဖွံ့ဖြိုးတိုးတက်ရေးညီလာခံမှာမကြာမီကပြောကြားခဲ့တာဖြစ်ပါတယ်။အခုလိုအမျိုးသမီးများစီးပွားရေးလုပ်ကိုင်ရမှာထောက်ခံအားပေးတဲ့ policy တွေကြိုးပမ်းပေးမဲ့ဂရုတွေဟာဒီလမတ်လမှာကြာရောက်တဲ့ Women's History Month အမျိုးသမီးများသမိုင်းတင်လမှာဆောင်ဖို့ဖြစ်တဲ့လုပ်ငန်းကွင်တွေနဲ့စီးပွားရေးလုပ်ငန်းတွေမှာမြို့သမီးများဥဆောင်လမ်းပြတွေကိုဂုံပြုဖို့ဆိုတဲ့ဆောင်ပုဒ်နဲ့လိုက်ဖက်လာတယ်လို့ဆိုရမှာပါ။အမေရိကန်ပြည်ထောင်စုမှာမတ်လမှာမြို့သမီးများတမိုင်းတင်နာကိုဆင်နွှဲကြစီပဲဖြစ်တဲ့အတိုင်းဒီလကြာရောက်တိုင်းတမိုင်းဆက်ဆက်သမ္မတတွေကမြို့သမီးများတမိုင်းတင်နာကိုဂုံပြုတဲ့ကြေညာချက်တွေကိုထုတ်ပြန်ခဲ့ကြရမှာ။မတ်လတရနေ့ကတော့အမေရိကန်သမ္မတထရမ့်ကမြို့သမီးများတမိုင်းတင်နာကိုဂုံပြုတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့လူနေမှုဘဝအမျိုးမျိုးမှာအမျိုးသမီးများအပြည့်အဝပါဝင်ဆင်နွှဲနိုင်ရေးအတွက်ထောက်ခံအားပေးရမှာရရှိခဲ့တဲ့အောင်မြင်မှုတွေကိုချီးကျူးတဲ့အကြောင်းနဲ့အမေရိကန်နိုင်ငံအပြင်ကမ္ဘာတစ်ဖက်မှာလည်းအမျိုးသမီးများအခွင့်အရေးကိုထောက်ခံအားပေးသွားဖို့တန်တိတ်ထန်ခံမတဲ့အကြောင်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မတ်လတစ်လလုံးကျင်းပတဲ့အမေရိကန်အမျိုးသမီးများသမိုင်းတင်လာရဲ့အခြေခံကတော့မတ်လ၈နှစ်မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့ကပဲဖြစ်ပါတယ်။အဲ့ဒီနေ့ကို1985ခုနှစ်ကစလို့ကုလသမဂ္ဂကကမ္ဘာတစ်ဝှမ်းဆင်နွှဲခဲ့တာပါ။အမျိုးသမီးများအောင်မြင်မှုတွေကို1980ခုနှစ်ကထိုးစဉ်သမ္မတဂျီမီကာတယ်လက်ထက်ကတပတ်ကြာဆင်နွှဲဖို့ကြေညာချက်ထုတ်ပြန်ခဲ့ပေမဲ့လို့လေလွှတ်တော်ရဲ့အတည်ပြုချက်ကိုမရယူခဲ့နိုင်ပါဘူး။တခါ1980ခုနှစ်မှာသမ္မတရော်နယ်ရီဂန်တက်လာပြီးတဲ့နောက်လွှတ်တော်ရဲ့ထောက်ခံမှုနဲ့အမျိုးသမီးများတမိုင်းတင်လာကိုသတင်းတပတ်ကြားဆင်နွှဲဖို့1980ခုနှစ်မှာတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့အမျိုးသမီးတွေရဲ့တမိုင်းတင်တဲ့အောင်မြင်မှုတွေဟာများပြားလွန်းလာတဲ့အတွက်သတင်းတပတ်တာပဲအချိန်ယူဆင်နွှဲဖို့မလုံလောက်တာကိုတွေ့ရှိတဲ့အတွက်1989ခုနှစ်မှာသမ္မတရေဂန်ကတလကြာဆင်နွှဲဖို့တတ်မှတ်ပေးခဲ့ရာကစလို့ခုထိမတ်လကြာရောက်တိုင်းတလကြာဆင်နွှဲတဲ့အလိဖြစ်လာတာဖြစ်ပါတယ်။ မြို့သမီးများတမိုင်းတင်အောင်မြင်မှုတွေနဲ့တည်တည်တည်ထိုက်တဲ့မြို့သမီးများတန်းတူအခွင့်အရေးရရှိမှုတွေဆောင်ရွက်ပေးခဲ့သူတွေကဘယ်သူတွေပါလဲ Molly McGregor ကတော့ NUHB လို့ထူကောက်ခေါ်တဲ့မြို့သမီးများရဲ့တမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြင်ဟုတ်ဆောင်ဒါရိုက်တာလည်းဖြစ်ပါလေ
Well I think the most noted personality of the women's rights movement is in terms of women
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ် Seneca Falls ညီလာခံမှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီညီလာခံနောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ
်။ဆီယာမတွေဟာဆီယာတွေနဲ့ဒန်းဒူလာစာရရှိရေးအတွက်1838ခုနှစ်ကစလို့ထိုစဉ်ဆီယာမလေးဆူဇန်ဘီအန်တိုနီကစတင်တောင်းဆိုခဲ့တယ်လို့မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တိုနီကအလစ်စဘက်ကေဒီစတန်တန်နဲ့အတူနယူးအင်္ဂလန်မှာမတည်ခဲ့ကြတာဖြစ်ပါတယ်။အလစ်စဘက်ကေဒီစတန်တန်ကတော့ဘယ်သူပါလဲ။Miss McGregor
The major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာညီလာခံမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်။သူကတော့ Seneca Falls ဂျင်ညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီဂျင်ညာစာရန်ကြီးမှာသူက American ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရက်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြေညာစာထဲမှာရေးသားခဲ့ပါတယ်
။ကုလို1848ခုနှစ်ကစလို့ဆူဇန်ဘီအန်တိုနီနဲ့အလစ်စဘက်ကေဒီစတန်တန်တို့လိုအမျိုးသမီးအချို့တော်ဆောင်တွေရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာဝိုင်ယိုမင်းပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်ဆီလေးပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16အရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြို့သမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာမြို့သမီးများအခွင့်အရေးလှုပ်ရှားမှုသတိတည်ခဲ့တာနယူးယောက်ပြည်နယ်ဆနကာဖောစ်ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွင့်အရေးကြီးညာစာရန်ကြီးကိုစနကာဖောစ်ကြီးညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal that they are endowed by their creator with certain
ဒီမှန်တရားတွေဟာလက်တွေ့ကြပါတယ်။မြို့သားအမျိုးသမီးအားလုံးဟာလူသားတွေဖြစ်ကြပါတယ်။ဖျားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့ Seneca Falls ဂျင်ညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်က Seneca Falls ညီလာခံမှာအမျိုးသား40ပါဝင်လူ240လောက်တက်ရောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးဂျင်ညာစာရန်ကြီးပါအချက်တွေကိုအတော်လေးမိညာပြုထားကအမျိုးသားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်။ဆက်ရှင်နဲ့ဆက်ကိုရစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးစိုးမှုကိုထိထိမိမိစကားအသုံးနှုံးနဲ့ကြီးညာဆက်တန်းကြီးမှဝေဖန်ထားပါတယ်
။ He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင့်အစိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊မြေယာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝင်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင်းကို
He has monopolized nearly all the profitable employments.And from those she is permitted
အမြဆွန်ကြီးမမေအလားလာရှိတဲ့အလုပ်ကိုင်းတွေအလုံးနီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါလေမျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်လုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Seneca Falls ညာစာရန်ကြီးမှထောက်ပြထားပါတယ်ဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တစ်ဖက်ရှိတဲ့အမျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လေညာစာရန်ကြီးမှထောက်ပြထားပါတယ်
Now, in view of this entire disfranchisement of one half the people of this country, we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတစ်ပတ်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်권တွေခံစား권တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Snicker Falls တင်ညာစာရန်ကြီးမှာဖော်ပြထားပါတယ်ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်ခုဆိုအမေရိကန်ပြည်ထောင်စုမှာနိုင်ငံရေးလူမှုရေးစီးပွားရေးစသဖြင့်ကဏ္ဍတွေမှာအမျိုးသမီးတွေဒန်းတူရပိုင်권တွေရရှိကြပြီးဥပဒေအရလေကာကွယ်ဆောက်ရှောက်ပေးထားတာတွေရှိပေမဲ့ဒန်းတူအခွင့်အရေးရရှိဖို့တော့ဆက်လက်ကြိုးပမ်းသွားကြမှာဖြစ်တယ်လို့အမျိုးသမီးချိုးတော်ဆောင်တွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညှိကုံးချုပ်အပ်ပါရဲ့ရှင
်ဒလလာဒါစီစဉ်တည်ဆက်ပေးနေတဲ့အမျိုးသမီးကန္တာပြန်လည်ထုတ်လွှင့်ချက်ကိုစနေနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုတူတာဆောင်လင်အမေရိကန်တခွင်အစီအစဉ်မှာတော့အချို့ရေးဘူးကွန်ရေတန့်ဘူးကွန်ဝယ်ယူရောင်းချတဲ့လုပ်ငန်းအကြောင်းကိုကိုအောင်အောင်ကတင်ဆက်ထားပါတယ်ရှင
်ကျွန်တော်ကမင်းနိုင်ငံအခုဒီနေတဲ့နယူးယောက်ပြည်နယ်ဘက်ဖဲလိုမြို့မှာပေါ့နော်ဟိုဆိုရာဘူးတွေplastic ဘူးတွေနောက်ဘီယာဘူးတတ်ထုဘူးတွေပေါ့လေအဲ့ဒီဟာတွေကိုပြန်ဝယ်တဲ့လုပ်ငန်းလုပ်နေတာဆိုတော့ပေါ့လေဒီလုပ်ငန်းလုပ်ဖို့အတွက်ဘလို့အကြံဉာဏ်ရခဲ့လဲဘာကြောင့်ဒီအလုပ်ကိုလုပ်ဖို့ရွေးချယ်ခဲ့တာလဲဆိုတော့အရင်ပြပြပြောလား
ဟောကျွန်တော်တို့ဒီ buffalo website area မှာရှင်းပေါင်းနေထိုင်တဲ့ immigrant တွေကျွန်တော်တို့နိုင်ငံသားတွေအပြင်အခြားဘူတန်နေပေါ်စသည်ဖြစ်ပေါ့ဗျာအဲ့ဒီမှာရှင်းပေါင်းနေထိုင်တဲ့အလုပ်တော်လူတွေကအသက်အရွယ်ဘာသာစကားအခက်အခဲတွေကြောင့်အလုပ်ကန်ရှာဖွေဖို့ခက်တယ်။အဲ့ဒီအချိန်ဒီမှာသူတို့ကဒီဘူးခွန်လေးတွေ collect လုပ်ပြီးတော့ပြန်သွင်းတဲ့အခါ refund လုပ်တဲ့အခါကျရင်ပတ်သက်ရတယ်ဆိုတဲ့ဟာလေးကအဲ့ဒီကနေပြီးတော့သူတို့စူးစမ်းပြီးရှာကြတယ်။အဲ့လိုစူးစမ်းရှာဖွေရင်းနဲ့ဒီနေ့20 30ပေါ့ဗျာအဲ့လိုရကြတယ်။ရကြတယ်20 30ကနေစူးစမ်းရင်စူးစမ်းတဲ့လောက်4 50ထိလည်းရကြတဲ့လူတွေရှိတယ်။တိုးကြီးဒီမှာသွားပြီးတော့ဒီ submission set တွေဒီမှာထည့်ရတယ်။လုံးချင်းတပူးချင်းတပူးချင်းတုံးချင်းကို plastic water can sabi fit to spray လုပ်ထားတဲ့ set တွေတွေကိုထည့်ရတာအဲ့ဒီထည့်နေတဲ့မှာ tan sea ရတော့ဗောဗျာဘူး200 300ပါတဲ့လူ4 500ပါလာတဲ့လူသူတို့တဏီကိုနှီးပါကြိုးစားကောက်တဲ့လူတွေအဲ့လိုဘူး200 300 4 500ထည့်ဖို့အတွက်ကိုအကြာကြီး tan sea ရတယ်အဲ့လိုပြဿနာတွေကျွန်တော်ကသိရတယ်ကြားရတယ်ကျွန်တော်ဆိုင်မှာ workshop ဆိုင်မှာလာပြီးတော့အဲ့လိုပြောကြရည်နဲ့ဟာဟုတ်ပြီဒါဆိုဒီပြဿနာတွေဘယ်လိုကုလူဖြေရှင်းကောင်းမလဲဒါကိုလေ့လာလိုက်တယ်ဆက်တွေမလိုပဲနဲ့သုံးနေတဲ့အခြားဆိုင်တွေဒီမြို့မှာအခြားဆိုင်တွေအမေရိကန်လုပ်ငန်းရှင်တွေလုပ်နေတဲ့လုပ်ငန်းတွေရှိတယ်။ဟောအဲ့ဒီဆိုင်တွေကိုကျွန်တော်ကတွားတယ်။ဒီကိုလူမျိုးတွေတချို့အသက်ကြီးတဲ့ဘိုးဘွားကြီးတွေဟိုတိုင်းရင်းသားတွေရတယ်ကျွန်တော်ကားနဲ့ခေါ်ရတယ်။ကားနဲ့ခေါ်ရပြီးတော့ကျွန်တော်တို့ဆိုင်တွေတွားလေ့လာတယ်။တို့ဘလူတွေတို့လုပ်ပုံကိုင်းပုံတွေစနစ်တကျကျွန်တော်လေ့လာတယ်။လေ့လာတော့ဆိုင်တွေမှာလုပ်သမား4 5ယောက်ခန့်ပြီးတော့တဏီကိုနှီးပါလုပ်နေရတော့ဒီလုပ်ငန်းကတော်တော်အလုပ်ဖြစ်တယ်။ဟောကိုလူတွေလည်းတိတ်ကြရလုပ်ပေးလို့ရတယ်ဒီလုပ်ငန်းကလုပ်မယ်ဆိုပြီးကြီးရကျန်တယ်အဲ့ဒါကိုကျွန်တော်စလုပ်ဖြစ်တယ
်ဒီလုပ်ငန်းစတင်ပြီးတော့လုပ်ဖို့အတွက်ဒီသက်ဆိုင်ရာကနေပြီးတော့ခွင့်ပြုချက်ဘယ်လိုယူရလဲဆိုတော့ဒီလုပ်ငန်းပေါ့လေ process အကြောင်းတော့နည်းနည်းပြောပြပါလား
ဟုတ်ကဲ့ဒီလုပ်ငန်းကိုကျွန်တော်ဒီ website တွေကနေပြီးတော့အချင်းလေ့လာတယ်စိကြရတဲ့ information တွေနဲ့နေရာကို location ရှာတယ်အဲ့ location ကို city ကိုတင်တဲ့ခါကျတော့ city ကလည်းအခုဒီနေပေးတယ်လိုတဲ့ requirement information တွေထပ်ပြီးတော့တောင်းတယ်ဒီအဆောက်အဦကျွန်တော်ငှားထားတဲ့အဆောက်အဦကျွန်တော်ရထားတဲ့အဆောက်အဦကဒီအကျယ်ဝန်းတွေကကိုယ့်ဟာကိုယ့်တဘောနဲ့ကိုဘလောက်ကျယ်တယ်ပါညာ information ပေးလို့မရဘူးတကယ် legally အမှတ်ပုံနဲ့ထားတဲ့ဒီဘယ်လိုခေါ်မလဲ geography လို့ပြောလို့ရမှာအဲ့ဒီနေစင်းဌာနတွေပေါ့နော်အဲ့လိုကုမ္ပဏီတွေကနေပြီးတော့တေးချစနစ်တကျတိုင်းထွာပေးတဲ့ key တွေ ratio တွေအကျိုးစားတွေကိုအဲ့ဟာတွေကျွန်တော်တို့က CD ကိုတင်ပေးရတယ်။ CD ကအဲ့လိုမျိုးအချက်လက်တွေပြည့်စုံတယ်။ဟောဒီ list လုပ်တယ်ပေါ့ဗျာ။ကျွန်တော်စွဲရ business ကမစရသေးဘူး။ဒီ agreement ဒီပိုင်ရှင်ကစားထားတဲ့ဟာကို long term lease ပေါ့။အဲ့လိုဟာမျိုးတွေကိုဟောစာရွက်စာတမ်းတွေ provide CD ကိုအကုန်လုံးလိုအပ်ချက်တွေအကုန်လုံးတင်ပေးရတယ်ပေါ့ဗျာ
။ဆိုတော့ဒီ comment နိုင်အနေနဲ့ပေါ့နော်။ဥမာလုပ်ငန်းစလုပ်တဲ့အခါမှာရောဥမာဟိုအရင်အနည်းတွေဘာတွေကိုဘယ်လိုစပြီးတော့ရှာလဲ
။ဟုတ်ကဲ့ဒီလုပ်ငန်းကအရင်နှစ်ရတော့ဒီလောက်အများကြီးမလို့ဘူးဟိုကမလို့ဆိုပေမဲ့လည်း 5,000 လောက်နဲ့တော့မရဘူးပေါ့ဗျာအနည်းဆုံးအစင်ဒေါ်လာ 3,000 လောက်တော့အစင်နဲ့ see ရတယ်အော် sign ပြင်ဆင်မှုတွေ sign ရဲ့ decoration ပြင်မှုတွေခုံတွေလိုအပ်တဲ့ requirement တွေအကုန်လုံးပြင်ဆင်မှုတွေအပြင်ဟိုဒီ sign စပြီးလည်းပတ်တဲ့အချိန်မှာကိုယ်လက်ထက်မှာ investment ဒီလာသမျှ customer တွေကိုကိုက data တိုက်ပေးရတော့ဟို data တိုက်ပေးရခါကျတော့ဟိုကကျွန်တော်စီကကျွန်တော်ဝယ်ထားသမျှတွေပြန်ပြီးတော့ကုမ္ပဏီကနေလာပြီးပြန်ပယ်ွားတယ်ပြန်ပယ်ွားပြီးတော့သူတို့စီကပတ်စံမလာမချင်းကျွန်တော်က daily site ထားတဲ့ပတ်စံတွေရှိတယ်ဆိုတော့ကနှစ်ပတ်တစ်ကြိမ်လောက်ပတ်စံပြန်ပေးတယ်ကျွန်တော်ဝယ်ထားပြီးတဲ့အရင်းပြင်ကိုကျွန်တော်ရသိမ်းတဲ့ benefit တွေကိုသူတို့သတ်မှတ်တဲ့နှုန်းတိုင်းကျွန်တော်ပုံမှန် every 2 week မှာသူကုမ္ပဏီကနေရောကျွန်တော်အကောင့်ထဲ data တိုက်ထည့်ပေးတယ်
ဒီ recycle ဒီစွန့်ပစ်ပစ္စည်းတွေကိုပြန်အသုံးပြုလို့ရအောင်အခုလိုမျိုးဟို site တွေကိုပြန်လာသွင်းတဲ့အခါမှာအချိုရည်ဘူးပဲဖြစ်ဖြစ်ဘီယာဘူးပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါတွေကိုကိုယ့်ပြည်နယ်ထဲမှာဝယ်ထားတဲ့ဘူးတွေမှာကိုကကိုယ့်ပြည်နယ်ထဲမှာပြန်ရောင်းလို့ရတယ်ဆိုတာမျိုးကျွန်တော်တို့သိထားတယ်နော
်အဲဟုတ်တယ်ခင်ဗျာအဲ့ဒါကအခုကျွန်တော် site မှာဒီ government state ပေါ့နော်ဒီ New York State ရဲ့ one in ဟို customer တွေသတ်မှတ်ပေးထားတယ်အခြားပြည်နယ်ဒီကျွန်တော် New York State မှာ refund လုပ်လို့မရတဲ့ဟာတွေကိုအဲ့ဒါတွေယူလာပြီးတော့ရောင်းဝယ်မရှိဘူးဆိုတဲ့ဟာတွေကို customer တွေအပြစ်ပေးထားရတယ်။ဆိုတော့အဲ့ဒီဟာကတော့စလုံးကြီးကြီးနဲ့ကိုကတ်ထားပြီးတော့သူတို့အပြစ်ပေးထားရတယ
်။ဟိုအဲ့ဒီလိုဘူးတွေပေါ်မှာဆိုလို့ရှိရင်ဥပမာ New York ဆိုလို့ရှိရင် NY ဆိုတဲ့ဟာပါမှာပေါ့လေ။ဘူးတွေအများကြီးလာသွင်းတယ်ဆိုလို့ရှိရင်အဲ့ဒီတစ်ခုချင်းကိုကြတော့ဘယ်လိုစစ်လဲ
။ဟာကျွန်တော်တို့ကဒါလုပ်ငန်းအတွေ့အကြုံနဲ့ဟိုမျိုးအစားပေါ့ဗျာဒီဒီ distributor ဒီ company တခုကနေပြီးတော့ဘယ်နှခုတော့ထွက်တယ်အဲ့ဒီပုံမှာကျွန်တော်တို့ကဒီဓာတ်တွေပုံပြီးလေ့လာကျွန်တော်လုပ်ငန်းစလုပ်ခါစားမှာတော့ကျွန်တော်မတိပဲနဲ့အခုဆိုရင်ပြီးရောဝယ်ထားလိုက်တာမျိုးတွေလည်းရှိတယ်နောက်ပိုင်းတကယ်လုံးလုံးနေနဲ့တကယ်လုပ်ငန်းတွေ့ကြုံပြီးလုပ်ငန်းနေနဲ့အောင်မြင်နေတဲ့အမေရိကန်လုပ်ငန်းရှင်တွေနဲ့ကျွန်တော်သူတို့စီမှာသွားပြီးတော့အလုပ်ပင်လုပ်တော့ဘောအလုပ်တော့ပုံစံမျိုးသွားလေ့လာတာတွေရှိတယ်သူတို့ကိုယ်တိုင်ကကျွန်တော်ဆိုင်မှာကျွန်တော်ဆိုင်ဖွင့်တဲ့အချိန်မှာသူတို့ကိုယ်တိုင်ကကျွန်တော်ဆိုင်ထိအမေရိကန်အောင်မြင်နေတဲ့လုပ်ငန်းရှင်အမျိုးသမီးတယောက်ကျွန်တော်ဆိုင်မှာလာပြီးတော့9နိုင်လောက် volunteer လောက်အားပေးပြီးတော့ကျွန်တော်တို့တေချာစနေကြရှင်းပြဝါတာတွေရှိတယ်အဲ့ဒီလုပ်ငန်းတွေ့ကြုံနေနဲ့မူပြီးတော့တနေ့တနေ့ကို8000 10000ဘူးရေဝယ်တယ်ဟိုအများနဲ့လောက်တာဆိုတော့ဗျာတချို့ဟာတော့ကျွန်တော်တို့ကအဲ့လိုမျိုးပါတာတွေလည်းရှိတယ်ပေါ့ဒီ refund လုပ်လို့မရတဲ့ဟာတွေကိုပါတာတွေကြီးရောပြီးတဲ့ကြီးຢာနဲ့ချီတဲ့ထက်မှာအဲ့လိုတလုံးတလေပါသွားတာမျိုးတွေဒါမျိုးတွေတော့ရှိတာအခါကျရင်တော့ကျွန်တော်တို့ဟိုအရှုံးပြတာပေါ့
ကွန်မင်းနိုင်ငံကဒါရက်ွက်ထဲမှာပေါ့လေအခုလိုမျိုးပြန်လာသွင်းတဲ့လူတွေရှင်ကနေပြီးတော့ကိုကလက်ခံပြီးတော့ပြန်ဝယ်တာပေါ့ရောင်းတဲ့အခါမှာရောဘယ်လိုဈေးနဲ့ပြန်ရောင်းလဲ
ကျွန်တော်တို့ဟာတွေကိုဝယ်တဲ့ကုမ္ပဏီပေါ့အဲ့ဒီကုမ္ပဏီကိုကျွန်တော်ကစာချုပ်ချုပ်ဟာပြီးတော့လုပ်ထားတယ်ကျွန်တော်စီကထွက်သမျှဟာတွေတို့ကပုံမှန်လာလာဝယ်ပေးတယ်ဆိုတော့ကျွန်တော်ကိုဝယ်ထားတဲ့ five cent ဆို five cent ပြန်ပေးတယ် five cent အပြင်ကိုကျွန်တော်ရမယ်တို့သတ်မှတ်ထားတဲ့ five cent အပြင်ကိုနောက်ထပ်ကျွန်တော်အတွက် profit ပေါ့ဒါဒီပါစင်30ရာခိုင်နှုန်းတော့တော့ကျွန်တော်အတွက်ကောင်းကောင်းလေးအမြတ်ကျန်တယ
်ဆုံးပြပစ္စည်းတွေကိုပြန်လဲဝယ်တဲ့လုပ်ငန်းလုပ်နေတာဆိုတော့အခါကျတော့ဒီလုပ်ငန်းရဲ့အခြေအနေပေါ့လေအလားအလာကဟိုဘယ်လိုရှိပါလဲ
ဒီစပြီးလုပ်တဲ့ချိန်မှာကျွန်တော်အခုအစဆုံးအခုညီပေးတဲ့အမေရိကန်အောင်မြင်နေတဲ့အမေရိကန်လုပ်ငန်းရှင်ကအမျိုးသမီးကမပြောလဲဆိုတော့ဒီချိန်မှာကျွန်တော်စမိကျွန်တော်ပါမစ်တွေစောင့်နေနေကြာသွားတယ်ကျွန်တော်ရတော့ဒီဇင်ဘာမှမှစပြစ်တယ်ဒီဇင်ဘာ January ဆိုတော့ကျွန်တော်တို့ area ရဲ့ဒေသရဲ့ဒီ snow ရသည်ပေါ့ဗျာ winter ရဲ့ snow ချိန်မှာဆိုရင်ဒါဟိုသူတို့ပြောရဆိုတော့ business ကရန်ကို slow ရဲ့ရသည်ဖြစ်နေတယ်အဲ့ချိန်မှာမှမင်းကစမိတယ်ဒါပေမဲ့ဘလောက်အရင်ဟိုဘူးရေဘလောက်ရရင်မင်းဆိုင်လာကမီးဖို့တို့ဘာလို့ကြည်မယ်ပေါ့အဲ့တော့စိတ်ဓာတ်မကျနဲ့ရအောင်လုပ်ဆိုပြီးတော့ကြိုးအားပေးတယ်တကယ်ပရမအူဆုံးလာမှာနေသူပြောထားတာတည်းသုံးသားလောက်ကျွန်တော်ပူရတယ်သူတို့အခုလက်ရှိကျွန်တော်သွားနေတဲ့နှုံးကကျွန်တော်ဆိုင်2လပဲရှိသေးတယ်ဟို5နှစ်လောက် run နေတဲ့အချိန်ရနေတဲ့ဆိုင်ကြီးဝယ်တဲ့နှုံးတိုင်းကိုသူတို့ဒီမှာ busy တဲ့နေ့တွေကိုကျွန်တော်စီအတာမှန်နေ့လောက်သွားဖြစ်နေတယ်
ကောအစီအစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်ကိုအင်္ဂါနေ့မနက်ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မြို့သက်ကအစီအစဉ်တင်ဆက်ပေးထားပါရဲ့ရှင်။
လာမယ့်အနှစ်20အတွင်းအင်္ဂါဂျူကိုသွားဖို့ကြိုးစားနေတဲ့အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ကသူတို့ရဲ့အာကာသယာဉ်မှုတွေအာကာသလွန်ပြန်ယာဉ်ကိုမောင်းနေချိန်မှာပုံမှန်စိတ်ရှိနေမနေစိတ်အပြောင်းလဲဘာတွေဖြစ်နေလဲဆိုတာတွေကြိုတင်သိရအောင်စမ်းသပ်မှုတွေလုပ်နေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။အာကာသယာဉ်မှုတွေအင်္ဂါဂျူကိုသွားမယ်ဆိုရင်6လလောက်ကြာမှာမို့ဒီခီးအတွက် လေးရင်မှုတွေမောင်းနေရမှာအထောက်ကူပေးနိုင်အောင်သူတည်တနာလုပ်နေတာဖြစ်ပါတယ်။ဒီစမ်းသပ်မှုကနေလေချောင်းလိုင်းတွေမှာလေးရင်မှုတွေကြောင့်မတော်တဆဖြစ်မှုတွေရောပါသွားစေဖို့ပါရည်ရွယ်ထားတယ်လို့ Ohio ပြည်နယ် Glen သူတည်တနာဌာနကမြန်မာသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပါတယ
်။အာကာသယင်မှုတွေပေါ့နော်ဒီကနေအင်ကာဂျူသွားတယ်ဆိုလို့ရှင်6လလောက်သွားရမယ်။ဒါမှမဟုတ်လို့ရှင်တော့မှနေ့စဉ်နေ့တိုင်းလေမြန်နဲ့ခရီးသွားနေတဲ့အခါကျလို့ရှင်လေမြန်မောင်းတဲ့ပိုင်လော့တွေလေရင်မှုတွေဟိုဒုလေရင်မှုတို့သူတို့တွေကဒီလေမြန်မောင်းနေတဲ့ဟာကိုပဲတည်တည်ချာချာစူးစူးဆိုက်ဆိုက်လေမြန်မောင်းနေတာတော့မဟုတ်လို့ရှိလို့ဆိုရင်သူတို့စိတ်တွေကတခြားပြောင်းနေသလားဆိုတဲ့ဟာကို cognitive study လို့ခေါ်တယ
်2015 March လတုန်းက German Wing လေချောင်းရဲ့ Spain ကနေ Germany ခီးစင်မှာတွဲဖက်လေရင်မှုရဲ့စိတ်မူမမှန်တဲ့လုပ်ရကြောင်းလေရင်ဟာပြင်သစ်နိုင်ငံက Alps တောင်နှမ်းမှာထိုးကြခဲ့ပြီးခီးတဲ့144ယောက်နဲ့လင်းအမှုထမ်း6ဦးစလုံးအသက်ဆုံးခဲ့ရတာပါဒီလိုအဖြစ်မျိုးကိုကြိုတင်ပြီးကာကွယ်ဖို့အတွက်လင်းမှုတွေမောင်းနေစင်မှာလင်းကိုပဲအာယုံဆုဆိုင်မှုရှိမရှိအုံနောက်စမ်းသပ်မှုတွေကိုလုပ်နေတာပါ FNRARS လို့ခေါ်တဲ့စက်နဲ့အုံနောက်ရဲ့စဉ်းစားမှုကိုအလင်းနဲ့တိုင်းယူနိုင်တာမို့ဒါကိုလက်တွေအသုံးချနိုင်အောင်လှုပ်ဆောင်နေတာပါ
သူတို့ဘာဟုတ်တွေးနေလဲဘာစဉ်းစားလဲလေမြန်ကိုပဲတေးချာဒီတစိုက်မောင်းနေတာလားတေတာဟာကိုလေ့လာဖို့အတွက်အုံနောက်ထဲကိုအလင်းရောင်လေတာရောင်ကြီးလေးတစ်ခုထည့်ပြီးတဲ့အခါကျရင်အုံနောက်ဘာဒီစဉ်းစားနေလဲဘလို့တွေးနေလဲဆိုတဲ့ဟာကိုတိုင်းလို့ရတဲ့ကရိယာတစ်မျိုးကျအဲ့ဒါကို FNRIRS ဆိုခေါ်တယ် Functional Near Infrared Spectroscopy သူကပါလဲဆို Brain ရဲ့ Cognitive ပေါ့နော်ဒီအုံနောက်ရဲ့စဉ်းစားနေတဲ့လုပ်နေတဲ့ဟာပေါ်မှာမူတည်ပြီးတော့အုံနောက်ရဲ့ Line လေးတွေကိုအလင်းရောင်နဲ့တိုင်းယူတဲ့ဆက်ဒါလက်ထဲမှာပဲတိုင်းတယ်အဲ့တော့လေးမြန်ပုံမှာတိုင်းလို့ရအောင်ဒီဆက်ကိုအသေးဆုံးလေးဖြစ်အောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာကိုဒီဇိုင်းလုပ်ယူပေးနေလေးမြန်မောင်းတိုင်းလေးမှုတွေကသူတို့တကယ်ပဲစိတ်ပါဝင်စားစွာနဲ့လေးမြန်ကိုလိုတဲ့ခရီးကိုရအောင်တွားနေတာလားတိုင်းလို့ရနိုင်တဲ့ဆက်ကိုကျွန်တော်တို့လေးမှုတွေတိုင်းတုံးလို့ရအောင်အသေးလေးဖြစ်အောင်ပြန်ပြီးကျွန်တော်ထွင်ပေးနေတာ
တီထွင်ထားတဲ့ဆက်မှာလေဆာရောင်ကြီးကိုသုံးပါတယ်လေဆာရောင်ကြီးသုံးဆက်ကရိယာတွေကိုလူရဲ့ခေါင်းပေါ်တင်နှိုင်းတဲ့အရွယ်ချုပ်နိုင်အောင်ပထမဆုံးလုပ်ရပါတယ်ပြီးမှဒီလေဆာရောင်ကြီးသုံးဆက်နဲ့ဆန်းသက်ဖို့အတွက်လူစိတ်ကိုသုံးမဲ့အစားအုံနောက်အတူကိုအရင်ဖန်တီးရပါတယ်ရာဘာနဲ့အရင်ဖန်တီးပြီးဆန်းသက်ရတာပါအ
ုံနောက်လှုပ်လှုပ်နေတဲ့ဟာအမြဲတမ်းဒီမှာကျွန်တော်ဆက်ဆန်းနေတဲ့အချိန်မှာလူခဏခဏခေါ်ပြီးခိုင်းလို့မရအဲ့တော့အုံနောက်တဲ့ကိုဝင်သွားတဲ့အလင်းရောင်ဖြားထွက်သွားတဲ့ပုံစံနဲ့တူတဲ့အုံနောက်အတူလိုဟာမျိုးကတကယ်ပဲကျွန်တော်တိုင်းနေဆက်ကလှုပ်တလားမလှုပ်တာဆိုတဲ့ဟာကိုအုံနောက်အတူနဲ့အရင်စမ်းကြည့်လို့ရတယ်သူကပါလဲဆိုရာဘာတစ်မျိုးလေ
ဒါပေ
မဲ့အုံနောက်ထဲကိုဝင်သွားတဲ့အလင်းရောင်ဖြားတဲ့ပုံစံမျိုးသူဖြားအောင်ရာဘာကိုလှုပ်ထားတယ်ခဲတဲ့ကိုအရေးတစ်မျိုးထည့်ပေးလိုက်တာ
ဟုတ်ကဲ့
အဲ့ဒီအယူကအထဲဝင်သွားလို့ရှင်အရေးထဲမှာအဖုံလေးတွေပါတဲ့အတွက်တွေးကြောလေးတွေလိုဖြစ်လာပြီဖြစ်လာတဲ့အခါကျတော့ဒီဘက်ကနေအလင်းရောင်ထည့်လိုက်လို့ရှင်ဒီဘက်ကထွက်လာတဲ့အလင်းရောင်ဒီဘက်ကထည့်လိုက်တဲ့အလင်းရောင်ကဒီလိုတွေးကြောလေးတွေကိုဖြတ်သွားတဲ့ပုံစံမျိုးဖြစ်တဲ့အခါကျတော့အုံနောက်အစ်စ်လုတ်နေတဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်ဒီဇိုင်းလုပ်ယူ
အုံနောက်ထဲမှာလုတ်ဆောင်မှုတစ်ခုစီအတွက်သူ့နေရာနဲ့သူထိန်းချုပ်ထားတာပါစဉ်းစားတွေးခေါ်တဲ့အပိုင်းကအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတာမို့အဲ့ဒီနေရာကိုတိုင်တာရဖြစ်ပါတယ်
။ဘုံနောက်တစ်ခုထဲမှာဘုံနောက်နေရာအစိတ်အပိုင်းတွေပေါ်မူတည်ပြီးတဲ့အခါကျရင်ဒီအရာတာခံတဲ့ဟာမျက်လုံးမြင်ရတဲ့နေရာအစာစားတာဟိုကိုယ်လက်လှုပ်ရှားတာပေါ့နော်။ဒီအယိုးအကြောတွေ muscle တွေလှုပ်ရှားဖို့ control လုပ်တဲ့ဟာအဲ့ဒါသူ့တနေရာနဲ့နေရာတစ်ခုနဲ့တစ်ခုကမတူဘူးပေါ့။ဘုံနောက်အစိတ်အပိုင်းပေါ်မူတည်ပြီးတော့များသောအားဖြင့်စဉ်းစားတဲ့ဟာတွေကိုတွေးခေါ်နေတဲ့ဟာစဉ်းစားနေတဲ့ဟာ cognitive ပေါ့နော်။အဲ့ cognitive brain ကဘယ်နေရာမှာရှိလဲဆိုလို့ရှိရင်ဒီအုံနောက်ရဲ့အရှိပိုင်းလောက်မှာရှိတယ်။ဆိုတော့အဲ့နေရာမှာပဲအုံနောက်အလုံးလုံးတဲ့စဉ်းစားတဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့ဟာတွေးခေါ်တဲ့ဟာတွေနဲ့ပတ်သက်တဲ့ဟာအဲ့ဒီအားတွေကိုထိန်းတဲ့ဟာရှေ့ပိုင်းတချို့နေရာတွေမှာရှိတဲ့အတွက်ဒီနေရာတွေမှာကျွန်တော်တို့တိုင်ရတယ်။တိုင်တဲ့အခါကျလို့ရှိလို့ရှိရင်အုံနောက်ရဲ့ပဲနေရာအစိတ်ပိုင်းကိုတိုင်လို့ရှိရင်ဘယ်လိုဟာမျိုးစဉ်းစားတဲ့ဟာရဲ့ wave ကဘယ်နေရာနဲ့တွားပြီးတော့ correlate ဖြစ်တယ်ဆက်ဆက်မှုရှိတယ်ပေါ့နော်ဒါဆိုလို့ရှိရင်သူပါစဉ်းစားနေတယ်ပေါ့နော်ပြီးတဲ့အခါကျအဲ့ဒီအုံနောက်ရဲ့ wave တွေကိုကြည့်ပြီးတဲ့အခါကျရင်ဒီလူကလောက်ရမယ့်အလုပ်ကိုလုပ်နေလားမဟုတ်လို့ရှိရင်ငိုက်နေသလားပေါ့နော်အဲ့ဒါကိုသိချင်တဲ့အတွေ့ခုနလေဆာရောင်ချီလေးထည့်ပြီးဒီအုံနောက်ထဲကိုဝင်သွားတဲ့အလင်းရောင်ကနေပြီးတော့မှပြန်ဖြာပြီးထွက်လာတာကိုနောက်တနေရာပြန်တိုင်းနေ
အဲ့ဒီလိုတိုင်းတာပြီးတိလာတာတွေကနေလေရင်မှုတွေကြောင့်မတော်တဆမှုတွေမဖြစ်အောင်အချိန်မီတားဆီးနိုင်ဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်
လေးမြမောင်းသမားဆိုတာသူတဲ့တဲ့မောင်းရမယ်ဆိုစောင်းပြီးမောင်းလိုက်တယ်မဟုတ်လို့ရှိလို့ရှိရင်ဂျွန်းတုံးမောက်ကုန်ဖျံမောင်းလိုက်တယ်မဟုတ်လို့ရှိရင်တခါတည်းပင်လေတဲ့ကိုအတင်းထိုးချလိုက်တယ်ဆိုတဲ့အခါကျရင်သူစဉ်းစားပြီးမှလုပ်တာလေအဲဆိုတော့အုံနောက်ကစဉ်းစားလိုက်တဲ့အချိန်မှာဒါမှားနေပြီဆိုတဲ့ဟာကိုဒီဆက်ကနေပြီးတော့တိုင်းပြလို့ရလို့ရှိလို့ရှိရင်ဒီလူကမူမှန်လုပ်နေတဲ့အလုတ်ကနေပြီးတော့လွဲပြီးလုပ်ပြီးဆိုတာသိပြီဆိုလို့ရှိရင်ချက်ချင်းသူ့အပြင်ပေးလို့ရတယ်ပေါ့နော်ဒီလူမှားနေပြီဆိုလို့ရှိရင်ဒီလေမြန်ကိုအော်တိုပိုင်လက်နဲ့ပြန်ပြီးတော့မောင်းခိုင်းလို့ရရမယ်။အဲ့ဒါအတွက်စမ်းသပ်တဲ့ဟာကို cognitive study လို့ခေါ်တယ်
။အုံနောက်လှုပ်ရှားမှုနဲ့စိတ်ပိုင်းဆိုင်ရာအပြောင်းအလဲတွေကိုရုပ်သဘောအရလေးစားရောင်ခြည်နဲ့တိုင်းတာတွက်ချက်တဲ့စမ်းသပ်မှုတွေကနေအာကာသယဉ်မှုတွေလေယာဉ်မောင်းသူတွေအတွက်အထောက်ကူပေးနိုင်ဖို့ NASA ကသိပ္ပံပညာရှင်တွေစူးစမ်းနေကြပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။
တခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ကြကြရတာပါရှင
်။ဘာသာချင်းများရှင်မြန်မာနိုင်ငံမှာလူ့ခွင့်ရခြေအနေတွေဟာစိုးရိမ်စရာတွေရှိနေစေဖြစ်တာကြောင့်ကုလသမဂ္ဂကဆုံးဖြတ်ချက်တည်းရချမှတ်ပြီးတော့စောင့်ကြည့်သွားဖို့ဒီသတင်းပတ်ထဲကုလသမဂ္ဂလူ့ခွင့်ရကောင်စီမှာတိုက်တွန်းမှုတွေရှိခဲ့ပါတယ်။အရက်သားစိုးရိမ်တက်လာခဲ့တဲ့ပြီးခဲ့တဲ့နှစ်ထဲတုန်းကကုလသမဂ္ဂမှာထူးထူးခြားခြားဆုံးဖြတ်ချက်မချပြစ်ခဲ့ပေမဲ့ဒီနှစ်မှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုနိုင်ငံတကာကတကြော့ပြန်အာရုံစိုက်ခံလာရတာဟာဘာကြောင့်များလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook မှာလည်းမှတ်ချက်တွေကိုရေးသားပေးပို့ထားလို့ရပါတယ်။စနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။စနေဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။စနေနေ့မနက်ပိုင်းမှာတော့အခုညပိုင်းမှာနားဆင်ကြရတဲ့အမျိုးသမီးကန္တာသိပ္ပံနဲ့ဤပညာကန္တာတွေကိုပြန်ပြီးနားဆင်ကြရမှာပါ။အခုတောက်ကြနေညပဲထိတ်တန့်ရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင်။
2019ခုနှစ်တွင်ပြည်ပကစန္ဒယိခါအကူအညီလိုအပ်တဲ့နိုင်ငံပေါင်း38နိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်နေတာကိုကမ္ဘာစန္ဒယိခါအဖွဲ့ FAO ရဲ့မတ်လတရနေ့စွမ်းနဲ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။အထူးသဖြင့်တော့နိနေဆက်တိုက်ရေကြီးတဲ့တန်ခံခဲ့ရတဲ့ဒေသတွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခဖြစ်နေတဲ့ဒေသတွေမှာစန္ဒယိခါလိုအပ်ချက်ရှိနေတာပါ။2016ခုနှစ်တွင်မြန်မာနိုင်ငံမှာခံမှန်းခြေလူပေါင်း9သိန်းလောက်ရေကြီးတဲ့တန်ကိုခန်းစားခဲ့ကြရတယ်လို့ FAO ကပြောပါတယ်။2015ခုနှစ်ကရေကြီးတဲ့တန်ကနေတော့မှချင်းနဲ့ရခိုင်ပြည်နယ်ကအိမ်တော်စုတွေအပြည့်အဝပြန်ပြီးနလန်မထူနိုင်သေးဘူးလို့အစိုးရကစာမှာထောက်ပြထားပါတယ်။ရီမင်းနိုင်ငံတောင်ပိုင်းမှာအကြိုက်ထားအဖွဲ့ရဲ့ပြစ်မှတ်တွေလို့ယူဆတဲ့နေရာတွေကိုအမေရိကန်စစ်ဘက်ကဒုတိယမြောက်ရဲ့ဇက်တိုက်လေကြောင်းကနေတိုက်ခိုက်တယ်လို့ရီမင်းတာဝန်ရှိသူတွေနဲ့မျက်မြင်တွေကပြောပါတယ်။ရှယ်ပွေပြည်နယ်ဝါဒီယာရှ်ဘမ်အရက်မှာဒီကနေ့အာယုံတက်ချင်းပြစ်မှတ်ထားတိုက်ခိုက်တဲ့အထက်အကြိုက်ထားကောင်းဆောင်ဒူးရဲ့နေအိမ်လဲပါတယ်လို့ရီမင်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီပြည်နယ်နဲ့ကလျက်အဘိယံပြည်နယ်မှာလည်းတိုက်ခိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖြေသူအမေခွဲကိုကင်ဂျွန်နမ်အသက်ခံရမှုနဲ့ဆက်ဆက်ပြီးမလေးရှားရဲကထင်ထင်ထားတဲ့ဒူလီတော်မြောက်ကိုရီးယားနိုင်ငံသားကိုဒီကနေ့ပြန်လွတ်ပေးလိုက်ပါပြီ။ဘိတ်ပင်တားမြစ်ထားတဲ့အာယုံကျော်ထိခိုက်စေတဲ့အစ်စ်ကိုတုံးပြီးတိုက်ခိုက်ခဲ့တဲ့လူရက်ကိုမလေးရှားကပြစ်တင်ရှုတ်ချထားတယ်လို့လက်သက်တရားခံကိုတရားဥပဒေနဲ့အညီစီရင်မယ်လို့လည်းအခိုင်အမာပြောထားပါတယ်။ဆော်ဒီဘင်ဆယ်မန်ဘင်အဗ်ဒူလာဇီဇ်အယ်ဆော့ဒ်ရဲ့အင်ဒိုနီးရှားနိုင်ငံတမန်ဝင်ခီးစဉ်အတွင်းတနိုင်ငံကြားဒေါ်လာ1ဘီလီယံဘူးယင်းနှမျိုးနယ်မှုဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးကြပါတယ်။ဆော်ဒီဘင်ရဲ့အင်ဒိုနီးရှားနိုင်ငံအခုခီးစဉ်ကနန်းထိုင်ဆဲဆော်ဒီဘင်တပါး48နှစ်တွင်ပထမဆုံးခီးစဉ်ဖြစ်ပါတယ်ခင်ဗျာ
။2019ခုနှစ်မတ်လ3ရက်တောက်ကြနေ့ညပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA American တိုင်းရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
Thank you. This program has come to you from the Voice of America, Washington.